Welcome to the Voice of America in Burmese.
ဝါရှင်တန်ရဲ့ရေဒီယိုအမေရိကန်သံတမ်းကနေ2021ခုနှစ်ဖေဖော်ဝါရီလ၈ရက်တောက်ချန်နေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက် 6.7 billion Antonio Guterres ka chetabrini ma pyo ba le. We need $6.7 billion to protect millions of people. ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲမတ်လော့ကော့ကလည်းဖွံ့ဖြိုးဆဲနိုင်ငံအများပြားမှာနောက်3လကနေ6လအတွင်းဒီကာယောဂါဖြစ်ပွားမှုအခြေအနေဟာအထွတ်ထိပ်ကိုရအောင်မှာမဟုတ်ဘူးလို့ခန့်မှန်းထားပေမဲ့လက်ရှိအခြေအမှာကိုပဲအလုပ်လက်မဲ့ဖြစ်ပြီးဝင်ငွေမရှိတာစားနပ်ရိက္ခာမလုံမလောက်ဖြစ်နေတာနဲ့ကလင်းငယ်တွေကိုကာကွယ်ဆေးထိုးမပေးနိုင်တာလို့အနှုတ်လက္ခဏာဆောင်တဲ့အနေအထားတွ ိန်မှာဒါကိုအရေးကြီးဘူးမလုံဆောင်ဘူးဆိုရင်ကမ္ဘာကြီးမှာအခုထက်အဆတရာပိုပြီးဆိုးလာနိုင်တယ်လို့သတိပေးပါတယ်။အမေရိကန်နိုင်ငံ John Hopkins တက္ကသိုလ်စစ်တမ်းမှာတော့ကျေတပြင်းနေ့ထိကိုရိုနာဗိုင်းရပ်စ်ကာယောဂါပိုကူးစက်ခံရသူဟာကမ္ဘာတစ်လွှားမှာ3,800ကျော်ရှိနေပြီးသေဆုံးရသူက2,600ခွဲကျော်ရှိနေပြီဖြစ်ပါတယ်။ရုရှားနိုင်ငံဟာကျေတပြင်းနေ့မှာပြင်းထန်တဲ့ဂျာမနီနိုင်ငံတွေထက်ကိုရိုနာဗိုင်းရပ်စ်ရောဂါပိုအကူးစက်ခံရသူအရေအတွက်ပိုများသွားတာမို့အခုဆိုကမ္ဘာမှာဒီရောဂါပိုအကူးစက်ခံရသူပြင်းစမမြောက်အများဆုံးနိုင်ငံဖြစ်လာနေပါပြီ။အစိုးရထုတ်ပြန်တဲ့ဆင်းမှာလွန်ခဲ့တဲ့24နှစ်အတွင်းအကူးစက်ခံရသူ11,000ကျော်ဖြစ်လာတာကြောင့်အခုချိန်ထိဒီရောဂါအကူးစက်ခံရသူက3,900ကျော်ဖြစ်သွားတယ်လို့ဖော်ပြထားတာပါ။ဒါကြောင့်ဒါဂျာမနီပြင်သစ်တို့တဲ့ပိုးပြီးများသွားတာဖြစ်ပါတယ်။ဒီရောဂါဖြစ်ပွားရဘိုးဌာနဟာမော်စကိုမြို့တော်မှာဖြစ်ပြီးညာရင်းချင်းမှာပဲနောက်ထပ်အကူးစက်ခံရသူ6,900ကျော်ဖြစ်လာတာကြောင့်အခုဆို9,000ကျော်နေပြီလို့အစိုးရကထုတ်ပြန်ပါတယ်။ဒါပေမဲ့မော်စကိုမြို့တော်ဝန်ကတော့အစိုးရထုတ်ပြန်တာတဲ့3,000ကျော်ပိုများပြီး3,000လောက်ရှိနေနိုင်တယ်လို့ခန့်မှန်းပါတယ်။မော်စကိုမြို့တော်နဲ့ရုရှားတခြားဒေသတွေမှာအတော်အလာကန့်တတ်ထားတာသတင်း6ပတ်ရှိနေပါပြီ။ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်ဥရောပနဲ့အမေရိကန်ပြည်ထောင်စုတွေမှာအကူးစက်ခံရသူနဲ့တည်ဆုံသူတွေများနေခြင်းပါပဲ။အတော်အလာကန့်တတ်မှုတွေလောက်ထားတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေမှာတော့ကျန်းမာရေးစနစ်တွေကမကောင်းတဲ့အပြင်ဒီရောဂါပိုးရှိမရှိစမ်းသပ်မှုတွေတခြားရောဂါအတွက်ကာကွယ်ဆေးထိုးတာတွေနဲ့ကုသတာတွေမှာပါထိခိုက်နေတာကြောင့်တန်းနဲ့ချီတဲ့သူတွေအတွက်အသက်အန္တရာယ်တိတ်ကြီးနေတယ်လို့ကျန်းမာရေးတာဝန်ခံတွေကသတိပေးပါတယ်။နိုင်ငံအစိုးရတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ကာယောဂါအတွက်ကာကွယ်ကုသဖို့ကာကွယ်ဆေးထုတ်နိုင်ဖို့ပဲလုံးပန်းနေကြတာကြောင့်တခြားကူးစက်ရောဂါတွေအတွက်သတိမမူနိုင်နဲ့ဖြစ်နေတာပါ။ကာကွယ်ဆေးထိုးတဲ့လုပ်ငန်းတွေမလုပ်နိုင်တဲ့အတွက်ခလီငယ်118တန်းလောက်ဟာဝက်သက်ယောဂအန်တီနဲ့ကျုံ့ဝနိုင်တယ်လို့ကုလသမဂ္ဂကလီးညာရန်မုံငွေအဖွဲ့ UNICEF ကသတိပေးထားတယ်လို့ကာကွယ်ဆေးနဲ့ကာကွယ်နိုင်တဲ့ TV တို့နမိုးနီးယားတို့ငှက်ဖြားတို့လိုယောဂရှင်တွေအတွက်ကာကွယ်ဆေးရောကုသမှုပါကောင်းကောင်းမပေးနိုင်ကြဘူးလို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်နိုင်ငံမှာအလုံးလက်မဲ့ခံစားခွင့်လျှောက်ထားသူအရေးအတွက်ပြီးခဲ့တဲ့သတင်းပတ်ထဲမှာရော့ချသွားခဲ့ပေမဲ့အခုချိန်ထိနိုင်ငံစီးပွားရေးအခြေအနေဆက်ပြီးဆိုးနေစဲမှုအလုံးလက်မဲ့ခံစား권လျှောက်ထားမဲ့သူနောက်ထပ်3.2တန်းလောက်ရှိနေတာပါမတ်လလေလောက်ခရဲကဆက်ယုံတွေဈေးဆိုင်တွေစားတောက်ဆိုင်တွေနဲ့ရုံးတွေအပါအဝင်လုပ်ငန်း권တွေကိုပိတ်ခဲ့တဲ့နောက်အဲ့ဒီကအလုပ်သမားတွေအလုံးလက်မဲ့ခံစား권လျှောက်ထားခဲ့ကြတာမို့အခုဆိုလျှောက်ထားသူပေါင်း33တန်းခွဲရှိနေပြီလို့အလုပ်သမားဝန်ကြီးဌာနကပြောပါတယ်ဒါကအလုပ်သမား9ယောက်မှ1ယောက်လောက်ကခံစား권လျှောက်ထားခဲ့တာဖြစ်ပါတယ်အခုကံရောဂါဖြစ်နေချိန်မှာတော့ အစိုးရကတပတ်ကိုဒေါ်လာ600နဲ့လေးလထပ်ဆောင်ပေးမှလည်းဖြစ်ပါတယ်
အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.33 ညဒိုင်းနိုမီတာ40 kHz 9.33 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရစေ
။ကျွန်တော်ရမတော်မှာတင်ပြတွေကိုဆက်လက်ကြီးညာပေးတော့ပါမယ်။ထိုင်းနိုင်ငံအတွင်းမှာရှိတဲ့ရွှေပြောင်းလူသားတွေအသုံးပြုနိုင်ဖို့ COVID-19 ရေးပေါ်တယ်လီဖုန်းလိုင်းဝန်ဆောင်မှုကိုစတင်လိုက်ပြီလို့ထိုင်းနိုင်ငံကူးစက်ရောဂါထိန်းချုပ်ရေးဌာနကပြောပါရယ်။နိုင်ငံအတွင်းကရွှေပြောင်းလူသား 2.5 သန်းကြားရောဂါကူးစက်မှုအန္တရာယ်ရောပါစေဖို့အခုလိုအထူးရေးပေါ်လိုင်းကိုဖွင့်ပေးတာလို့လည်းထိုင်းလူထုကျန်းမာရေးဝန်ကြီးဌာနကပြောပါရယ်။ဒီရေးပေါ်လိုင်းကိုမြန်မာ၊ခမာ၊လာအိုနဲ့ဗီယက်နမ်စကားတွေနဲ့ဆက်သွယ်နိုင်ပါရယ်။ဒီမှာနဲ့တခြားရှေ့ပြောင်းလူသားတွေအနေနဲ့ COVID-19 အကြောင်းဆက်သွယ်မေးမြန်းလိုရဆိုရင်ရေးပေါ်လိုင်း1422ကိုဆက်သွယ်ရမှာဖြစ်ပါတယ်။စင်ကာပူနိုင်ငံမှာရှိတဲ့ပြပကလာတဲ့ရှေ့ပြောင်းလူသားတွေအကြားရောဂါကူးစက်မှုတော့မြင့်မားတာကိုတွေ့ရှိရပြီးတဲ့နောက်မှာရှေ့ပြောင်းလူသားတွေကိုကူးစက်မှုအန္တရာယ်များတဲ့သူတွေအဖြစ်ထိုင်းကျန်းမာရေးဝန်ကြီးဌာနကသတ်မှတ်ခဲ့ပါတယ်။ထိုင်းနိုင်ငံမှာအိန္ဒိယနိုင်ငံတွေကလာတဲ့အလုပ်သမားတွေအများအပြားရှိကြောင်းအခုဖွင့်လှစ်ပေးတဲ့ရေးပေါ်တယ်လီဖုန်းလိုင်း1422ကရှေ့ပြောင်းလူသားတွေကို COVID-19 ရောဂါအခြေလက်တွေကိုမှတ်မှန်ကန်ကန်ပေးနိုင်လိမ့်မယ်လို့ပြောလင်းကြောင်းထိုင်းကူးစက်ရောဂါထိန်းချုပ်ရေးဌာနအကြီးအကဲဆူဝါနာချိုင်ဝတ်တနိုင်ချင်းခါရိုချိုင်းကပြောပါတယ်။ဒီရေးပေါ်လိုင်းကိုထိုင်းနိုင်ငံအတွင်းက NGO တွေနဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့တို့နဲ့ပူးပေါင်းပြီးဖွင့်ပေးခဲ့တာလို့လည်းဘန်ကော့ပို့သတင်းစာမှာဖော်ပြထားပါတယ်ခင်ဗျာ။ဩစတြေးလျနိုင်ငံမှာ COVID-19 ရောဂါစတင်ဖြစ်ပွားတော့ကလူအများအာရုံအစိုက်ခံရဆုံးဖြစ်ခဲ့တဲ့အပျော်စီးသမွန်ကြီး Ruby Princess အခုကဖိလစ်ပိုင်နိုင်ငံမနီလာစစ်ကမ်းကိုရောက်ရှိနေပြီဖြစ်ပါတယ်။သမွန်ပေါ်ကဖိလစ်ပိုင်လူမျိုးဝန်ထမ်းတွေအနေနဲ့ COVID-19 ရောဂါရှိမရှိစမ်းသပ်စစ်ဆေးခံပြီးတဲ့နောက်သမွန်ပေါ်ကနေကမ်းပေါ်တက်ခွင့်ရမှာဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာမလ13ရက်နေ့က Ruby Princess သမွန်စိုက်ကအပြီးမှာသမွန်ပေါ်စီလာတဲ့ခီးတဲ့တွေကတဆင်ရောဂါပြန့်နှံ့မှုအများကြီးတိုးတွားခဲ့တာပါ။အဲ့ဒီတမောစီရတူရီတဲကလူခဏရာကျော်မှာ COVID-19 ဗိုင်းရပ်စ်ပိုးကူးစက်နေတာတွေ့ခဲ့ရပါတယ်။ဩစတြေးလျမှာဗိုင်းရပ်စ်ကြောင့်သေဆုံးသူ69ယောက်ရှိခဲ့ပြီးအဲ့ဒီတဲကလေးပုံတစ်ပုံကဒီတမောကြီးနဲ့ဆက်နွယ်ကူးစက်ခံရတာလည်းဖြစ်ပါတယ်။လူပေါင်း 2,900 လောက်ကိုကျန်းမာရေးစံတပ်စစ်ဆေးမှုတွေမလုပ်ဘဲကန့်တက်ခွင့်ပြုခဲ့တာနဲ့ပတ်သက်လို့ဩစတြေးလျအထူးစုံစမ်းရေးကော်မရှင်တခုကဒီအပတ်ထဲကျန်းမာစစ်ဆေးပွဲတွေလုပ်နေပါတယ်။ပြီးခဲ့တဲ့လတဲ့အဲ့ဒီတမောပေါ်မှာပါရှိတဲ့နိုင်ငံ15နိုင်ငံကတမောဝန်ထမ်း900ကျော်ကိုနေရက်ကိုပြန်ပို့ခဲ့ပြီလို့လည်းရိုက်တာသတင်းမှာဖော်ပြပါရှိပါတယ်ခင်ဗျ။COVID-19 ရောဂါရှိမရှိစစ်ဆေးဖို့ဓာတ်ခွဲနမူနာယူရမှာအသုံးပြုတဲ့နှာခေါင်းတုပ်ပတ်အတန်ထုတ်လုပ်တဲ့ကယ်လီဖိုးနီးယားအခြေစား COVID Diagnostics ဆေးပညာကုမ္ပဏီကို Apple ဒီပညာကုမ္ပဏီကြီးက American Dollar 10,000 အကူအညီပေးသွားမယ်လို့ပြောပါတယ်။ဇူလိုင်လအစောပိုင်းလောက်မှာတပတ်ကိုဓာတ်ခွဲနမူနာယူတဲ့နှာခေါင်းတုပ်ပတ်အတန်တစ်တန်းထုတ်လုပ်ဖို့ယူရခြင်းနဲ့ Apple ကအခုလိုကူညီလိုက်တာပါ။အခုလိုအကူအညီပေးတဲ့အတွက်အဲ့ဒီကုမ္ပဏီအနေနဲ့လုံခြုံရေးတိုးချဲ့သွားနိုင်မှာဖြစ်တယ်လို့ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမော်ရီယတာမြို့မှာလည်းလောက်ကန်အသင်း90လောက်ဖန်တီးပေးနိုင်လိမ့်မယ်လို့ပြောပါတယ်။ COVID Diagnostic ကုမ္ပဏီအတွက် Apple ကအခုလိုငွေကြေးထောက်ပံ့ပေးတဲ့အပြင်လိုအပ်တဲ့စက်ပစ္စည်းအသစ်တွေကိုလည်း Pennsylvania ပြည်နယ်နဲ့ Wisconsin ပြည်နယ်အခြေစိုက်ကုမ္ပဏီတွေကနေမှာရီတက်ဆင်ပေးသွားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါစစ်ဆေးတဲ့ကိရိယာတွေနဲ့အထောက်အကူပစ္စည်းတွေလိုသလောက်မရှိတာကရောဂါရှိသူတွေကိုရှာဖွေဖို့တို့ရမှာနှောင့်နှေးနေရပါတယ်။အခုလိုအကူအညီရတာကြောင့် Copan Dynastic Company အနေနဲ့အမေရိကန်နိုင်ငံတဝန်းကစေယုံတွေအတွက်တပတ်ကိုနှာခေါင်းတုပ်ပတ်တန်ထောင်ချီထုတ်လုပ်နေတဲ့အစီအကနေတပတ်ကိုတန်းကျော်ထိတိုးမြင့်ထုတ်လုပ်သွားနိုင်မယ်လို့ပြောပါတယ်ခင်ဗျာ။COVID-19 ကာယရောဂါကာလအသွားအလာတွေပိတ်ပင်ကန့်သတ်ထားတဲ့ဥရောပနေရာတော်တော်များများမှာအိမ်တွင်းအကျန့်ဖက်မှုပြဿနာတွေတိုးလာနေတဲ့အပေါ်စိုးရိမ်ပူပန်မိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။ကာယရောဂါဖြစ်ပွားနေတဲ့အချိန်တွင် Belgium, Britain, ပြင်သစ်, Russia နဲ့ Spain နိုင်ငံတွေပါဝင်ဥရောပနိုင်ငံတွေမှာအမျိုးသားအမျိုးသမီးနဲ့ကလေးတွေအကြားအိမ်တွင်းအကျန့်ဖက်မှုနဲ့အချင်းချင်းဆက်ဆံရေးမပြေလည်တာကိုအခြေခံတဲ့အကျန့်ဖက်မှုတွေတိုးလာတာကိုတွေ့နေရကြောင်းဥရောပဒေသဆိုင်ရာ WHO အကြီးအကဲဒေါက်တာ Hans Kluge ကသတင်းရင်းကပြောပါတယ်။စီးရင်အတီကြလို့သိရဖို့ခက်ခဲပေမဲ့အမျိုးသမီးတူရဲ့60ရာခိုင်နှုန်းဟာအိမ်တွင်းအကျန့်ဖက်မှုနဲ့ရင်ဆိုင်နေရကြောင်းအရေးပေါ်တယ်လီဖုန်းလိုင်းကိုခေါ်ဆိုအကူအညီတောင်းတာကလည်းအရင်ထက်၅ဆပိုများလာကြောင်းဒေါက်တာ Kluge ကပြောပါတယ်။အသွာလာလှုပ်ရှားမှုတွေကိုနောက်ထပ်6လလောက်အထိဆက်ပိတ်ထားအောင်မယ်ဆိုရင်ကျန်းမာခွဲခြားဆက်ဆံတာကနေပေါ်ပေါက်လာနိုင်တဲ့အကြမ်းဖက်မှုကတစ်ကမ္ဘာလုံးတိုင်းတာအနေနဲ့နောက်ထပ်73တန်းလောက်အထိတွေ့ကြုံလာနိုင်တယ်လို့ WHO ကခန့်မှန်းထားကြောင်းဒေါက်တာ Kluge ကပြောပါတယ်။ ဒီကိစ္စကိုဖြေရှင်းဖို့အဖြေတစ်ခုလည်းမရှိတာကြောင့်ပြဿနာကိုရင်ဆိုင်နေရသူတွေစီကိုအခုကြီးရောက်နိုင်စေဖို့အစိုးရတာဝန်ရှိသူတွေကလှုံ့ဆော်ပေးဖို့လိုတယ်လို့လည်းဒေါက်တာကလူးရှ်ကတိုက်တွန်းလိုက်ပါတယ်။အီတလီနိုင်ငံမှာတော့အရေးပေါ်တယ်လီဖုန်းလိုင်းကိုခေါ်စီရမလို့ပဲအခုကြီးရနိုင်တဲ့ဖုန်း application တွေတည်တွင်ထားရှိပြီးပြည်သင့်တဲ့စပိန်နိုင်ငံတွေမှာတော့ရှုဝတ်တင်ကြတာကုန်းနံပါတ်သုံးပြီးစေးဆိုင်တွေကိုတရင်ပြပို့တရင်ပေးနိုင်တဲ့စနစ်ကိုဖန်တီးထားပါတယ်ခင်ဗျာ။တောက်ကြနေမလားပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်အပြီမှာတော့သတင်းတော်အနေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ကမ္ဘာတက်ရောဂါကြောင့်ထိခိုက်မှုကြီးမမရှိခဲ့တဲ့ဟိုတယ်နဲ့ခီးသွွားလုပ်ငန်းတွေပြန်လည်လည်ပတ်နိုင်ဖို့အစိုးရဘက်ကကူညီထောက်ပံ့ရေးအစီအစဉ်တွေလုပ်ခဲ့ပေမဲ့ပွင့်လင်းမြင်သာမှုအားနည်းတာကြောင့်အကျိုးသက်ရောက်မှုမရှိသေးဘူးလို့ဟိုတယ်လုပ်ငန်းရှင်တွေဘက်ကယူဆတဲ့သတင်းကိုကြေပြပေးသွားပါမယ်။ကပ်ဘေးအလွန်စီးပွားရေးကူဆောင်မှုအစီအစဉ်အနေနဲ့ကိုဗစ် -19 တုံ့ပြန်ရေးရန်ပုံငွေရထားပြီးအစိုးရကထိခိုက်သွားတဲ့စီးပွားရေးလုပ်ငန်းတွေကိုကူညီဖို့အတွက်လက်လုံးမှာတော့ကျပ်ငွေဘီလီယံ100ကျော်ရထားသတ်မှတ်သုံးဆွဲခဲ့တာပါ။ချင်းငွေကိုတစ်နှစ်ကိုအတူနှုန်း100ဂိုင်းနှုန်းနဲ့တစ်နှစ်သတ်မှတ်ထုတ်ချေးသွားတာဖြစ်ပါတယ်။ပထမအတုပ်ချင်းငွေထုတ်ချေးမှုပိုင်းမှာတော့တိကျစွာစစ်ဆေးနိုင်မှုအားနည်းချက်တွေရှိခဲ့တယ်လို့လုပ်ငန်းတစ်ခုချင်းစီအလိုက်သတ်မှတ်ချက်ချင်းငွေချပေးမှုပိုင်းမှာလည်းအားနည်းတာတွေရှိခဲ့တယ်လို့ဟိုတယ်လုပ်ငန်းရှင်များအသင်းဂျိုကထဥခင်အောင်ထွန်းက VOA ကိုပြောပါတယ
်။မြန်မြန်ထုတ်ပေးရမယ်ဆိုတဲ့ဟာရှိနေတော့ဗျာသူကလည်းဟိုဆာဆာရပုံမှာတင်လာတဲ့ဟာဒီပုံမှာ criteria နဲ့ဆာပါတစ်ထောင်တောင်းလာတဲ့လူဟလာ200 300 400 500 delivery ထုတ်ပေးလိုက်တာပေါ့နော်ဥပမာထုတ်ပေးလိုက်တဲ့ဟာပုံမှာ ground တော့တခြား check မလုပ်နိုင်ဘူးဟလာစစ်စစ်တဲ့ဖက်မှာဘက်ကလည်းအားနဲ့ချက်တွေရှိကောင်းရှိသွားနိုင်တယ်ဒါဆိုဟိုတနေ့ကိုယာချီပြီးတော့ဟိုစစ်ရအားနည်းချက်ရှိပါမယ်စစ်တပ်ကအားနည်းချက်ရှိပါတယ်ဆိုတော့ပြန် review လုပ်ပြီးတော့ရာသီရထားတဲ့လူတွေကိုပြန်ပေးတာမျိုးပေါ့လိုအပ်နေတဲ့လူတွေကိုတခြားသိဆိုင် case ကြည့်ပေးတာမျိုးပေါ့
ရန်ပုံငွေအစီအစဉ်ကနေဟိုတယ်လုပ်ငန်းနဲ့အထည်ချုပ်လုပ်ငန်းအပါအဝင်လုပ်ငန်းပေါင်း200ကျော်ကိုချင်းငွေထုတ်ချေးခဲ့တာဖြစ်ပါတယ်ဒီနေရာမှာတချို့လုပ်ငန်းတွေကိုချင်းငွေချထားတာမှာလုပ်ငန်းလေပတ်လောက်အောင်မလောက်မငါဖြစ်နေတယ်လို့ဝေဖန်မှုတွေလည်းရှိနေပါတယ်နောက်ပြီးဟိုတယ်ခီးသွားလုပ်ငန်းပြည်တော်စုဝင်ကြီးရဲ့ဤသားစုပိုင်လုပ်ငန်းကိုကျန်ငွေ3000ကနန်းချင်းငွေချပေးထားတဲ့အပေါ်မှာလဲဝေဖန်ပြစ်တင်မှုတွေရှိခဲ့ပါတယ်။ပထမဆုံးကြုံခဲ့ရတဲ့အခြေအနေမျိုးလွှဲချော်မှုတချို့ရှိကောင်းရှိနိုင်တယ်လို့ဦးခင်အောင်ထွန်းကတော့ယူဆပါတယ်
။အများဆုံးလို့ရတဲ့အကြောင်းဟုတ်လား။တချို့အားနဲ့ချက်တွေရှိတယ်ဆိုရင်ကျွန်တော်တို့ကအခုကြံတင်ပြမှုဟိုလုပ်နေတဲ့ဟာတွေကတော့စတဲ့ company တွေတချို့ရှိနေတယ်။၆လပဲရှိဦးမယ်၊တစ်နှစ်ပဲရှိဦးမယ်၊တစ်နှစ်ခွဲပဲရှိဦးမယ်ပေါ့နော်။အဲ့ဒါတွေကိုလည်းကျွန်တော်တို့ကစဉ်းစားပြီးလို့ဒါဆိုတော့သူတို့ investment တွေထည့်ထားတယ်လုပ်ထားတယ်ဥစ္စာကလုံးဝမထောက်ပံ့ဘူးလို့ပြောလိုက်ရင်သူတို့ကြိုလဲွားလိုက်မှာပါသိလားဒါဖြစ်ဒါတွေကိုလည်းကျွန်တော်တို့လုပ်ပေးဖို့လုပ်တယ်နောက်တစ်ခုကကျတော့ချင်းဝေကိုရှင်းတဲ့ခါမှာတချို့ sufficient မဖြစ်ခဲ့ဘူးဒါနဲ့လုပ်ငန်း selection တိုင်းမှာဟလာလုံးလုံးစင်မှာလုပ်သားတစ်ဝက်လျှော့လိုက်ရမယ်ဒါနဲ့နောက်သူလုပ်ငန်းကောင်းလာရင်တစ်နှစ်နှစ်နဲ့သုံးနှစ်ပြီမှသူ 100% တရားပြန်ဖြစ်လာနိုင်တယ်ဒါမျိုးတွေဆိုလဲအခုတော့မဟုတ်ဘူးလေနော်နောက်နောက်လာတော့နောက်မှာဆင်းစစ်ပြီးတော့ပြန်ချပြရမယ်နောက်တစ်ခုကတော့တကယ်လုပ်ငန်းကိုတော်တော်လေးထိလိုက်ပါလို့ဒီလုံးနဲ့ဆော့လုံးနဲ့မလုံလောက်ရင်သူတစ်ခုပါပေးနိုင်တယ်ဘာမို့ဒီပြီးတော့အထူးချင်းတွေလိုမျိုးအစိုးရကချပေးတင်တယ
်လိုအပ်တလို့မရသေးတဲ့လုပ်ငန်းရှင်တွေကိုလည်းထပ်မံတိုးမြှင့်ကူညီပေးသွားဖို့တာဝန်ရှိသူတွေကိုတင်ပြသွားမယ်လို့ဦးခင်အောင်ထွန်းကပြောပါတယ်ဒီကေယောဂါဆိုကြီးကအချိန်ဘလောက်ယူသွားမလဲဆိုတာသိဖို့ခက်ခဲနေတဲ့ဒီအချိန်မှာစီးပွားရေးလုပ်ငန်းတွေရှင်သန်နိုင်ဖို့ဆိုရင်တေချာတိကျတဲ့အချက်လက်တွေနဲ့ငွေကြေးထောက်ပံ့ပေးနိုင်ဖို့လိုအပ်တယ်လို့ခီးသွွားလုပ်ငန်းရှင်များအသင်းနာရီကဦးသက်လွေတို့ကပြောပါတယ်
ကျွန်တော်ကတော့ဒီဟာဟိုတရားမှုမရှိဘူးလို့တော့ပြောနိုင်ပေမဲ့နှီးကွေးမှုတွေတော့ရှိရတယ်။ဘာလို့လဲဆိုတော့ပထမဆုံးအတွေ့အကြုံဖြစ်တယ်လို့ပြောရတဲ့အင်အားတွေကလည်းကန့်သတ်ချက်တွေရှိတယ်။ခုနဟို transparency ဘာလို့မရှိလဲဆိုတာကလည်းဟိုခုနအတွေ့အကြုံနဲ့ဆိုင်လို့ဆိုတချို့ကိစ္စတွေမှာပုံမှန်လေးပြောလိုက်ရင်လည်းဆိုတော့ပေါ့ဟိုမလိုလားတာတွေအဲနောက်နေမှုတွေဖြစ်ပါလဲကျောက်သွားတာကြီးလည်းပါမှာပေါ့နော်အဲဒါကြောင့်ဒါတွေကိုဖြစ်စီချင်တာကတော့ဖြစ်စီချင်တာကတော့ဒီလိုကြရင်ဒီကုမ္ပဏီကဒီလောက်တောင်းတယ်ဒီလောက်တော့လည်းပြေးနိုင်တယ်ဘာကြောင့်ပြေးနိုင်လဲဆိုတော့သူ့ရဲ့အဲ value တန်ဖိုးအနေထားကိုပြစ်ချက်ကြည့်တဲ့အခါကျတော့ဘယ်လိုမပြည့်လို့ဆိုလို့ရှိတယ်ဘယ်လိုတွေအဲဟိုပါပေါ့အခွန်ဆောင်မှုပဲဖြစ်ဖြစ်သူ့ရဲ့ဝင်ငွေအများပြနိုင်မှုဖြစ်ဖြစ်သူ့ရဲ့ business plan တွေဒါတွေကြောင့်လို့ဒီအမှတ်တွေကြောင့်လည်းလို့ပြစ်တယ်ဆိုတာမျိုးကိုပုံဝင်ကချပြလိုက်ဘယ်လိုမှမပြောတော့ဒီအရေးကဖြီးဘာပေတန်နဲ့တိုင်းလဲဆိုတော့ဖြီးရမှုရှိလားမရှိလားဆိုတော့ဖြီးရမှုတော့အတိုင်းတူလို့ရှိပါတယ်လို့ပဲပြောချင်ပါတယ်
အ ခုအစိုးရခြင်းဝေတွေဟာတပေးကြောင့်အမှန်တကယ်ထိခိုက်မှုရှိတဲ့နိုင်ငံသားပိုင်လုပ်ငန်းတွေကိုအခွန်ပေးဆောင်မှုနဲ့အလုံသမားတွေအတွက်လူမှုဖူလုံခြေထည့်သွင်းမှုလုပ်ငန်းလက်ပတ်မှုဝန်ထမ်းခံထားမှုတွေအပေါ်ကြည့်ပြီးလုပ်ငန်းရွေးချယ်မှုနဲ့ချင်းဝေပမာဏကိုသတ်မှတ်ဆုံးဖြတ်ခဲ့တာဖြစ်တယ်လို့အစိုးရဘက်ကထုတ်ပြန်ထားပါတယ်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့နေတာဖြစ်ပါတယ်။
ဝါဒဝမ်ကိုရိုနာဗိုင်းရပ်စ်ရင်ဆိုင်ရတဲ့မှာဗိုင်းရပ်စ်တိုက်ဖြတ်ဖို့အတွက်ဗုဒ္ဓရဲ့အဆုံးအမနဲ့သင်ကြားပြသမှုတွေကိုသတိရကြဖို့အိန္ဒိယဝန်ကြီးချုပ်နရန္ဒရာမိုဒီကပြောပါတယ်။ဂေါတမမြတ်စွာဘုရားဖွားမြင်တော်မူခဲ့တဲ့ကဆုံလာပြည်နေ့ကဝန်ကြီးချုပ်နရန္ဒရာမိုဒီကအဲ့လိုပြောခဲ့တာကိုရိုက်တာသတင်းဆောင်ပါကိုအခြေခံပြီးပြောပြပေးမှာဖြစ်ပါတယ်။ကျွန်တော်ရန်နိုင်ပါ။ဒီဝါဒဝမ်မှာအခုလိုကိုဗစ် -19 ကာယောဂါဆိုးကြီးနဲ့ရင်ဆိုင်နေရတဲ့မှာဗုဒ္ဓမြတ်စွာဘုရားရဲ့အဆုံးအမတွေကဒီစိန်ခေါ်မှုတွေကိုရင်ဆိုင်ကျော်လွှားဖို့အတွက်အသင့်တော်ဆုံးဖြစ်တယ်လို့အိန္ဒိယဝန်ကြီးချုပ်နရန္ဒရာမိုဒီကမေလ9ရက်နေ့ကကြားရောက်ခဲ့တဲ့ကဆုံလာပြည်နယ်မှာပြောကြားလိုက်ပါတယ်
။ဆာသီယိုအဲဆစ်ဆမိုင်မဲ जब दुनिया में
ကဘာတော်မှာအခြေအနေမတည်မနေနဲ့ဝယုံသုံးကဖြစ်နေချိန်မှာအထိန်တော်များများဝမ်းနဲ့ပူဆွေးတာတွေစိတ်ပြက်အာရုံတာတွေမျောလင်းချင်မဲ့တာတွေတိတ်ကိုခံစားကြပါတယ
်။
အဲ့လိုအချိန်မှာဗုဒ္ဓအဆုံးအမတွေကအသင့်တော်ဆုံးဖြစ်ပါတယ
်။ကဆုံလာပြည့်နေ့ဟာဂေါရမမြတ်စွာဘုရားကိုဖွားမြင်တော်မူတဲ့နေ့ဖြစ်သလိုဘုရားအဖြစ်ကိုရောက်တဲ့နေ့လည်းဖြစ်တဲ့အပြင်ပြိဋိနိဗ္ဗာန်ဆန်တဲ့နေ့လည်းဖြစ်တာကြောင့်ဗုဒ္ဓဘာသာဝင်တွေအထွတ်မြတ်ထားရနေ့တစ်နေ့ဖြစ်ပြီးအိန္ဒိယဝန်ကြီးချုပ်မိုဒီကတနိုင်ငံလုံးကိုအဲ့လိုပြောကြားခဲ့တာဖြစ်ပါတယ်။ဒါမဲ့လည်းကမ္ဘာတစ်ဝန်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အိန္ဒိယနိုင်ငံအစီပိုင်းဘီဟာပြည်နယ်ဗုဒ္ဓဂါယာမြို့မှာလွန်ခဲ့တဲ့နှစ်2005ကျော်ကဘုရားအဖြစ်ရောက်တော်မူခဲ့တဲ့မဟာဘောဓိကျောင်းဆောင်နေရာအပါအဝင်ကမ္ဘာတစ်ဝန်းမှာပါကဆုံလာပြည်နယ်အခမ်းအနားတွေကိုတခန်းတနာကျင်းပတာမျိုးတွေမလုပ်ခဲ့ကြပါဘူး
။ဘဂဝန်ဘုဒ္ဓ कहते थे कि मानव को निरंतर ये प्रयास करना चाहिए
ဒီလိုနေနဲ့အခုလိုအခက်အခဲဒုက္ခတွေကိုကျော်လွှားရုံထွက်နိုင်ဖို့အမြဲတမ်းကြိုးပမ်းနေရမယ်လို့ဘုရားကဆုံးမခဲ့ပါတယ
်။
ဒါတွေကိုစိတ်ပြတ်နေလို့မရပါဘူး။ဒီနေ့လိုအချိန်မှာဆိုရင်လည်းကျွန်တော်တို့အားလုံးဟာဒီလိုအခက်အခဲကြုံနေရတဲ့ကာလကြီးကနေလုံထွက်နိုင်ဖို့အဆက်မပြတ်ကြိုးပမ်းနေကြတာဖြစ်ပါတယ
်။နှစ်စဉ်နှစ်တိုင်းအခုလိုကဆုံလာပြည်နေတဲ့ကဆုံကျောင်းရဲ့သုံးဘက်ကာလအတွင်းကမ္ဘာတော်မှာရှိတဲ့ဗုဒ္ဓဘာသာဝင်တသိန်းလောက်ဟာအိန္ဒိယနိုင်ငံဗုဒ္ဓဂါယာမြို့ကိုဘုရားဘူးခီးဖြစ်သွားလေရှိကြပြီးမဟာဘောဓိကျောင်းဆောင်နဲ့ဘုရားဖြစ်ရောက်ရှိတော်မူတဲ့ဘောဓိညောင်မင်းတွေကိုသွားရောက်ရှိခိုးပူတော်လေးရှိကြပါမယ်။အခုနှစ်မှာတော့ဗိုင်းရပ်စ်ကူးစက်မှုကြောင့်သာဖုန်ကြီးတချို့နဲ့ဒေသခံဖျားဘူးတချို့ပဲဝတ်ပြုစုဆောင်ခဲ့ကြပါတယ်ခင်ဗျာ
။မလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ကန့်သက်ထားတာတွေကိုတနင်္လာနေ့ကစပြီးဖြေလျှော့ပေးလိုက်ပါပြီ။ရောဂါကူးစက်မှာစိုးရိမ်မှုတချို့ရှိနေပေမဲ့လည်းရုံးတွေလမ်းတွေမှာလူတွေကားတွေပြန်ထွက်လာကြတဲ့အကြောင်း AFP သတင်းတပုတ်ကိုအခြေခံပြီးပြောပြပေးမှာပါ။ကိုရိုနာကပ်ရောဂါကြောင့်အသွားအလာကန့်သက်ထားတာတွေကိုကြာကြာလုပ်ရင်စီးပွားရေးထိခိုက်မယ်ဆိုပြီးမလေးရှားဝန်ကြီးချုပ်မူဟေဒင်ယာဆင်ဟာမေလ၄ရက်နေ့ကစပြီးကန့်သက်ထားတာတွေကိုဖြေလျှော့ပေးခဲ့ပါတယ်။ရုံးတွေစီးပွားရေးလုပ်ငန်းတွေပြန်ဖွင့်လို့ရပေမဲ့လည်းရောဂါထပ်ကူးမှကိုစိုးရိမ်ရတဲ့အတွက်ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်တဲ့လမ်းညွှန်ချက်တွေကိုတော့လိုက်နာရအောင်ပါပါ။ဗန်စရေးတဦးဖြစ်တဲ့ဂျူလီယာအက်ဒနန်ကအခြေအနေတွေပုံမှန်ပြန်မဖြစ်သေးတဲ့အတွက်စိုးရိမ်တယ်လို့ပြောပါတယ်။ဒီမှာကတော့စိုးရိမ်ပါတယ်။ဘာလို့လဲဆိုတော့အခြေအနေတွေပုံမှန်ပြန်မဖြစ်သေးပေမဲ့လည်းဝင်ကြီးချုပ်ပြောတဲ့အတိုင်းကျမတို့ခက်ခွာခွာနေနေရပါတယ်။ဒါကြောင့်သတိထားနေရမှာပါပဲလို့ပြောသွားတာပါ။ဂျွန်ဟော့ပကင်းတက္ကသိုလ်အချက်အလက်တွေအရမလေးရှားနိုင်ငံမှာတနင်္လာနေ့အထိယောဂကူးစက်ခံရသူ 6,350 တော်ရှိပြီးသေဆုံးသူပေါင်း 100 ကျော်ရှိတာပါ။ရုံးအုပ်ချုပ်ရေးမှူးတဦးဖြစ်တဲ့မိုဟာမက်အစ်စဝါဒီအစ်မေးကလည်းပြန်ဖွင့်တဲ့ကိစ္စနဲ့ပတ်သက်ပြီးစိတ်ထဲမှာဘဝင်မကြကြအောင်အခုလိုပြောပါတယ
်တဲ့ PCPC လား
ကျွန်တော်ကတော့စိတ်ထဲမှာ50-50ပါပဲတချို့လူတွေကခက်ခွာခွာနေရမယ့်စီကန်းကိုလိုက်နာပေမဲ့တချို့တွေကမလိုက်နာပါဘူးဒါပေမဲ့အားလုံးစီကန်းကိုလိုက်နာရင်တော့တမျိုးပေါ့လေလို့ပြောသွားတာပါမလေးရှားနိုင်ငံရဲ့အသွားအလာကန့်သက်တဲ့အမိန့်ဟာမူလတုန်းကတော့မေလ12ရက်နေ့မှာကုန်ဆုံးမှာဖြစ်ပြီးအခုချိန်မှာတော့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ခွင့်ပေးလိုက်ပေမဲ့ကျောင်းတွေရုပ်ရှင်ရုံတွေဒီနယ်အချင်းချင်းကူးတန်းသွားလာမှုတွေနဲ့လူအများစုစုဝေးမဲ့နေရာတွေကိုတော့ပိတ်ထားတော့ပါပြီးခဲ့တဲ့ဧပြီလတုန်းကလည်းယောဂါထိန်းချုပ်ဖို့ထုတ်ပြန်ထားတဲ့တားမြင့်မိန်ကိုမလိုက်နာပဲမလေးရှားနိုင်ငံစီပန်းမြို့မှာဒကြံပွဲကျင်းပခဲ့တဲ့မြန်မာနိုင်ငံသားအလုသမား60ကျော်ကိုလည်းဖမ်းဆီးအရေးယူခဲ့ပါတယ်မလေးရှားနိုင်ငံကနေကယ်ဆယ်ရေးလေယာဉ်နဲ့မြန်မာနိုင်ငံကိုပြန်ကျင်နေကြတဲ့မြန်မာနိုင်ငံသားအယောက်400လောက်ရှိတယ်လို့မလေးရှားနိုင်ငံကမြန်မာအလုသမားတန်အရာရှိက VOA ကိုပြောထားပါတယ်ခင်ဗျာကျွန်တော်ငိမ့်ချက်ပ
ါ VOA American တန်ကိုနားဆင်နေကြရတာပါဒီမှာခင်ဆိုးဝင်းပါကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြောင့်ရပ်နားထားခဲ့ရတဲ့ American နှစ်တော်အစည်းအဝေးတွေပြန်လည်စတင်ချိန်မှာထွက်တော်အမတ်တွေကသမ္မတ Trump အစိုးရအဖွဲ့ရဲ့ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးအပေါ်ကင်တွယ်ဆောင်ရွက်နေပုံနဲ့ပတ်သက်လို့ပြန်ပြီးအာရုံစိုက်လာကြတယ်ဆိုတဲ့သတင်းကိုပြောပြပေးမှာပါဒီမိုကရက်တစ်ပါတီကအများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာကုသရောဂါဆိုင်ရာအမေရိကန်ရဲ့ထိပ်တန်းပညာရှင်ဒေါက်တာအန်တိုနီဖောင်ရှီကဗုဒ္ဓဟူးနေ့ကြားနာပွဲမှာထပ်ဆိုဖို့ရှိတဲ့ကိစ္စကိုသမ္မတထရမ့်ကပိတ်ပင်ခဲ့ပါတယ်။ Republican Party ကထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာတော့နောက်ကလေးပတ်မှာလုပ်မယ့်ကြားနာပွဲမှာဒေါက်တာဖောင်ရှီတွားပြီးပြောဆိုဖို့စီစဉ်ထားတဲ့ကြားမှာပဲအောက်လွှတ်တော်ကြားနာပွဲမှာထပ်ဆိုဖို့ကြတော့သမ္မတထရမ့်ကတားမြစ်လိုက်တာပါ။ဒီနေ့တချို့ကပိတ်ဆို့ကန့်သတ်မှုတွေကိုစတင်ဖြေလျှော့ပေးနေတဲ့အချိန်မှာပဲယောဂထိန်းချုပ်ရေးဗဟိုဌာနဒါရိုက်တာဟောင်းတွန်ဖရီဒန်ကတော့နိုင်ငံတော်မှစုစုပေါင်းတည်ဆုံးသူစီးရင်နဲ့ပတ်သက်လို့လွှတ်တော်အမတ်တွေကိုအခုလိုသတိပေးလိုက်ပါတယ
်။ There will be tragically at least 100,000 deaths from COVID by
ဒီလကုန်လောက်အထိကိုဗစ်ရောဂါကြောင့်တည်ဆုံးသူပေါင်းတသိန်းဝန်းကျင်အနည်းဆုံးရှိလာနိုင်တယ်လို့ပြောဆိုသွားတာပါ။လွှတ်တော်လုပ်ငန်းတွေပြန်စပြီဆိုတာနဲ့ကပ်ရောဂါကိုကင်တွယ်ဆောင်ရွက်မှုအပေါ်ပိုးမိခွန်းထုတ်နေကြပါတယ်ဒီမိုကရက်အမတ်ရိုစာဒီလော်ရီယိုကတော့
Should the country be reopening
တိုင်းပြည်ကိုပြန်ဖွင့်ဖို့တင်ပါပြီလားအစင်းစင်းဖြစ်ကြပါပြီလားစက်စက်စစ်စေးမှုတွေအပြည့်အဝမရှိဘဲစီးပွားရေးလုပ်ငန်းတွေပြန်ဖွင့်ပေးတာဟာတာဝန်မဲ့ရာမကြဘူးလားလို့မိခွန်းထုတ်လိုက်ပါတယ်နိုင်ငံအနှံ့မှာလဲကိုရိုနာဗိုင်းရပ်စ်ကြောင့်ပိတ်ထားတာတွေကိုစန့်ကျင်ကန့်ကွက်နေကြပါတယ်ဒါကတော့လူမှုကျန်းမာရေးနဲ့စီးပွားရေးပြိုလဲမှုအကြားဟန်ချက်ညီအောင်ထိန်းချရမယ့်အရေးအကြီးအကျယ်အငင်းပွားစရာဖြစ်နေတာကိုအထင်ရှားပြသနေတာပါလို့ Republican အောက်တော်အမတ် Tom Cole ကထောက်ပြပါတယ
် Even though the fight against COVID-19 is far from over
COVID-19 တိုက်ဖြစ်ရေးအလောင်းဝေးနေပြီပဲလို့လည်းစီးပွားရေးလုပ်ငန်းတွေပိတ်ထားဖို့နဲ့အလုပ်သမားတွေအိမ်မှာပဲနေကြရမယ်ဆိုတာကတော့ရေရှည်အတွက်ရွေးရမယ်နည်းလမ်းမဟုတ်ပါဘူးကျွန်တော်တို့ရဲ့စီးပွားရေးပြန်ပြီးနလန်းထူလာဖို့လိုပါတယ်အမေရိကန်တွေအလုပ်ပြန်လုပ်ကြဖို့လိုပါတယ်လို့ပြောသွားတာပါလူမှုကျန်းမာရေးကျွမ်းကျင်ပညာရှင်တွေကတော့မှန်ကန်တဲ့အရင်းအမြစ်တွေသာရှိမယ်ဆိုရင်တော့လုပ်ငန်းတွေပြန်လည်လည်ပတ်ဖို့ဖြစ်နိုင်တယ်လို့ဆိုပါတယ
် Even as we move towards reopening and as some states make that decision we still
လုပ်ငန်းတွေပြန်ဖွင့်ကြပြီဆိုရင်တောင်မှချုပ်ပြည်နယ်တွေမှာဒီလိုဆုံးဖြတ်ချက်ချတဲ့အချိန်မှာလှုပ်ရှားရေးအများကြီးလိုအပ်နေပါသေးတယ်ဥပမာရောဂါရှာဖွေရေးနဲ့သက်ဆိုင်တဲ့စွမ်းရည်တွေနောက်ရောဂါကူးစက်သူနဲ့ထိတွေ့မှုခြေရာကောက်တဲ့လုပ်ငန်းတွေဒါတွေကိုတိုးပြီးတော့အာရုံစိုက်အလုပ်လုပ်ကြဖို့လိုအပ်နေပါသေးတယ်ဒီကိစ္စတွေကိုရပ်မပစ်ဖဲနဲ့ဆက်လုပ်သွားကြရအောင်မှာပါလို့ John Hopkins တက္ကသိုလ်ကဒေါက်တာ Caitlin Rivers ကပြောဆိုသွားတာပါဒီမိုကရက်တစ်ဘက်ကတော့ Trump အစိုးရအဖွဲ့ဟာတနင်္ဂနွေလုံးအတိုင်းအတာနဲ့မဟာဗျူဟာချပြီးစံသက်စစ်ဆေးတာမျိုးမရှိကြောင်းနဲ့ကျန်းမာရေးဝန်ထမ်းတွေအတွက်အကာအကွယ်ဝတ်စုံတွေနဲ့လိုအပ်တဲ့ပစ္စည်းအထောက်ပံ့တွေပေးဖို့လည်းပြက်ကွက်ခဲ့တယ်လို့ဝေဖန်နေကြပါတယ်Trump ကတော့အခုလိုကျန်းမာရေးဝန်ထမ်းတွေရဲ့လိုအပ်ချက်မပြည့်စုံမှုတွေနဲ့ပတ်သက်လို့ ABC သတင်းဌာနရဲ့မင်းညာကမှသမ္မတအိုဘားမားကိုအပြစ်ဖို့လိုက်ပါတယ်
The last administration left us nothing. We didn't have ventilators.
အရင်ဆုံးရအဖွဲ့ကကျွန်တော်တို့အတွက်ဘာမှချမှတ်ထားခဲ့ဘူးဒါကြောင့်ခုလိုဖြစ်ရတာကျွန်တော်တို့မှအသက်ရှူဆက်တွေလည်းမရှိဘူးစေဝါဆိုင်ရာလိုအပ်တဲ့ပစ္စည်းပစ္စည်းတွေလည်းမရှိဘူးကျွန်တော်တို့မှစံတက်စရာလည်းမရှိဘူးလို့ပြောသွားတာပါဗိုင်းရပ်စ်အရေးအင်ဂျီရောရဲ့လှုပ်ဆောင်မှုတွေအပေါ်စုံစမ်းစစ်ဆေးတာတွေကိုလာမဲ့သတင်းပတ်တွေအတွင်းဒီမိုကရက်တွေကတိုးပြီးလှုပ်ဆောင်လာတော့မှဖြစ်တာနဲ့အမျှဒီလိုပြောဆိုချက်တွေအပေါ်ပိုပြီးစမ်းစစ်လာကြတော့မှဖြစ်ပါတယ်အင်ဂျီရောရဲ့ကိုရိုနာဗိုင်းရပ်စ်အရေးဆောင်ရွက်ချက်တွေကိုဒီမိုကရက်ပါတီဘက်ကရှေ့သတင်းပတ်မှာအချိန်တိုးပြင်ပြီးစစ်ဆေးတော့မှာဖြစ်ပါတယ်။အစိုးရထိပ်တန်းသိပ္ပံပညာရှင်တယောက်ရဲ့ထွက်ဆိုချက်ကိုလည်းကြားနာတော့မှာမို့သမ္မတထရမ့်ရဲ့အခုလိုပြောဆိုချက်တွေအပေါ်ပိုပြီးစမ်းစစ်လာကြတော့မှာဖြစ်ပါတယ်။မျက်ဖျားဆေးကကိုရိုနာဗိုင်းရပ်စ်ကိုကုနိုင်တယ်ဆိုပြီးသမ္မတထရမ့်ဟာလူမှုနားလည်မှုလွှဲအောင်လုပ်ခဲ့တယ်လို့ဒေါက်တာရစ်ဘရိုက်ကလွှတ်တော်မှာထွက်ဆိုဖို့ရှိနေတယ်လို့ VOA ရဲ့လွှတ်တော်သတင်းတောက်ကက်သရင်ဂျစ်ဆင်ကသတင်းပေးပို့ထားတာပါ။ကျွန်မခင်ဆိုဝင်ပါ
အဆောက်အအုံနမောရီးယားယောဂလက္ခဏာနဲ့ COVID-19 လူနာတူဖြစ်တဲ့နိုင်ငံမှာဒီဇင်ဘာလကလေးကရှိနေခဲ့တယ်ဆိုတဲ့သတင်းကအော်စရာမဟုတ်ဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါရယ်။ဒါပြင်တခြားနိုင်ငံတွေအနေနဲ့လည်း COVID-19 အတည်ပြုလူနာပထမဆုံးတွေ့ရှိတာထက်ပိုဆောနိုင်တဲ့တန်တရားရှိစရာကူးစက်မှုတွေကိုရှာဖွေမှတ်တမ်းတင်ဖို့ကိုလည်းတိုက်တွန်းလိုက်ပါရယ်။ရိုက်တာသတင်းတရက်ကိုအခြေခံပြီးပြောပြပါမယ်။COVID-19 ရောဂါဖြစ်ပွားတာကိုဒီဇင်ဘာလကပထမဆုံး WHO ကိုပြောခဲ့တာကတရုတ်အာဏာပိုင်တွေပါ။ဇန်နဝါရီလထက်စောပြီးဒီရောဂါဥရောပမှာရှိခဲ့တယ်လို့ဘယ်သူမှမထင်ခဲ့ကြပါဘူး။ဒီဇင်ဘာလမှာ COVID-19 လူနာတူဖြစ်တဲ့မှာရှိခဲ့ကြောင်းရှာဖွေတွေ့ရှိခဲ့မှုကဒီရောဂါပြန့်နှံ့ပုံကိုပိုပြီးနားလည်နိုင်ဖို့အထောက်အကူပြုတယ်လို့ WHO ကပြောပါတယ်။
So this gives us a whole new picture on everything.
ဒါကဒီဟောကိုကြည်ကြည်ပြည့်ပြည့်နားလည်နိုင်ဖို့ဖြစ်လာစီပါတယ်။တခြားတိုင်းပြည်တွေလည်းဒိုဘာလာနဲ့ဒီဇင်ဘာလာတွေတဲ့နမိုနီးယားလိုယောဂဖြစ်တာတွေကိုပြန်ပြီးခြေအခမ်းရှာဖွေနိုင်ရေပိုကောင်းပါမယ်လို့ပြောသွားတာပါ။ပြင်သစ်ကအခုလိုတွေ့ရှိခဲ့တာကတိတ်အာဩစရာမဟုတ်ဘူးလို့လည်းသူကပြောပါတယ
်။ It's not surprising. That's important because
ဘူဟာမာဒီဇင်ဘာအစောပိုင်းကလေးကယောဂလက္ခဏာပြတာတွေရှိတာကိုထည့်ပြီးစဉ်းစားမယ်ဆိုရင်အဲ့ဒီအချိန်ကဝူဟန်ကလူတွေတခြားနိုင်ငံတွေကိုခီးသွားနိုင်ကြည်ရှိတာကိုလည်းထပ်သွင်းစဉ်းစားရမှာပါ at that time pneumonia lunari ရဲ့ဓာတ်ခွဲနမူနာတွေကိုပြန်ပြီးစမ်းစစ်ကြည့်လိုက်တဲ့ပြင်သစ်ဆေးရုံတယောက်က covid ယောဂရှိတဲ့လူနာတယောက်ကိုသူတို့ဒီဇင်ဘာလ29ရက်လောက်တုန်းကကုသပေးခဲ့တယ်ဆိုတာရှာဖွေတွေ့ရှိခဲ့တာပါပြင်သစ်ဆေးရုံကပထမဆုံး covid လူနာကိုအတည်ပြုမကျေညာခင်တလနီးပါလို့ကဖြစ်ပါတယ
် it's also possible that more early cases
ဓာတ်ခွဲနမူနာတွေပြန်စစ်ရင်ကိုဗစ်အစောပိုင်းကူးစက်မှုတွေတွေ့နေတာကဖြစ်နိုင်ခြင်းရှိပါတယ်။ရှောက်ခွေလေးတရှိလေးဆိုရဲဆိုရွေးစကားလိုပါပဲ။ဒီဇင်ဘာလကပဲတွေ့တာပဲဖြစ်ဖြစ်ဇန်နဝါရီလကပဲတွေ့တာပဲဖြစ်ဖြစ်ဒီလိုတွေ့တာကကျွန်တော်တို့ဒီဗိုင်းရပ်စ်အကြောင်းကိုပိုပြီးသိလာနိုင်ပါပါ။ဒါကြောင့်လဲခရစ်စတန်လင်မီရဲကတခြားနိုင်ငံတွေအနေနဲ့နမိုနီးယားလူနာမှတ်တမ်းတွေကိုပြန်ပြီးစမ်းစစ်ကြည့်တင်ပြီး2019ခုနှစ်ကတည်းကယောဂကူးစက်မှုရှိမရှိကိုပြန်ကြည့်ဖို့တိုက်တွန်းလိုက်တာပါ။အမေရိကန်နိုင်ငံသားဦးဂျေမိုက်ပုံပီယိုကတော့virus ကဝူဟန်မြို့ဇီဝပိတာဓာတ်ခွဲကလာတဲ့အထောက်အထားတွေရရှိထားပြီလို့ပြောသလိုတတိယအချက်လက်တွေကိုတရုတ်နိုင်ငံကဖုံးကွယ်ထားတယ်လို့လည်းဆက်ဆွဲထားပါတယ
် We don't think they're hiding anything
ရေဘော်ချင်းဒီဆိုင်ရာကြွန့်ကျင်သူ WHO ကဒေါက်တာမိုက် Ryan ကတော့ virus စတင်ဖြစ်ပေါ်တဲ့ကိစ္စနဲ့ပတ်သက်ပြီး WHO ကြီးကဇန်နဝါရီလတည်းတရုတ်နိုင်ငံကိုသွားတော့ကထိတ်တန့်ဦးစားပေးဆွေးနွေးခဲ့တယ်လို့ပြောပါတယ်ခင်ဗျာကျွန်တော်ရဲမထွန်ပါ
အခုဆက်လက်ပြီးနိုင်ငံတကာမီဒီယာတွေထဲမှာမြန်မာနိုင်ငံအကြောင်းရေးသားချက်တချို့ဘူရင်အပေါ်မှပြတ်ထွန်းပြောပြမှာဖြစ်ပါတယ်မြန်မာ armed conflict puts brakes on covid 19 response covid 19ကကွယ်တားဆီးရေးကိုမြန်မာနိုင်ငံလက်နက်ကင်ပြည်ပခါတွေဟန်တားနေခြင်းဆိုတဲ့ကောင်းစဉ်နဲ့လေးကတာရေးရဆောင်မကို dgblue.com မှာဖတ်ရပါတယ်အပြစ်ခတ်ရဆဲကြပြီးကယောဂါကိုတနိုင်ငံလုံးပူပေါင်းတုံ့ပြန်ကြဖို့နိုင်ငံတကာတိုက်တွန်းနေပြီမဲ့တိုင်းဒေသနဲ့ကိုင်းအဖွဲ့တွေနဲ့မြန်မာစစ်တပ်ကဆက်လက်ပြီးတိုက်ခိုက်နေကြတဲ့အတွက်အရသာအများအပြားရဲ့လက်တလောရက်တီရေးအန်ဒီရဲကြောက်ရောက်နေတယ်လို့ရထားတာဖြစ်ပါတယ်။စီးပတိပခါရရဲ့ချင်းရောက်မှုအောက်မှာလူအချင်းချင်းခက်ခွာခွာနေဖို့ social distancing ဆိုတာလိုက်နာဖို့နဲ့ယောဂမကူးဆက်အောင်တခြားလူဆောင်ရမယ့်ကိစ္စတွေဟာသူတို့အတွက်ဒုတိယဦးစားပေးတာဖြစ်နေပါတယ်။စေဝါနဲ့ကျန်းမာရေးဆောင်ရှားမှုကလည်းမလုံလောက်တာနဲ့စီပတိပခါနဲ့ယောဂကုသမှာဆိုလိုသွားရလိုက်ရလဲခက်ခဲနေတဲ့အတွက်အခြေခံကုန်ပစ္စည်းတွေဝန်ဆောင်မှုတွေရရှိရေးအတွက်လည်းဒီလူတွေမှာအခက်ကြုံနေရတယ်လို့ရေးထားပါတယ်။ COVID-19 ကယောဂကကွယ်တားဆီးရေးအတွက်အလေးထားလှူဆောင်မှုအစိုးရကကြေညာခဲ့ပေမဲ့တပ်မတော်ကကရင်အပါအဝင်ထူးသဖြင့်ရခိုင်ချင်းပြည်နယ်တွေမှာဆက်လက်ထိုးစစ်ဆင်နေပါတယ်။မြန်မာနိုင်ငံရဲ့လူဦးရေ900,000လောက်ရှိတဲ့ကရင်တိုင်းရင်းသားတွေဟာဆိုရင်ဆယ်စုနှစ်များစွာအိုအင်ပြစ်ထွက်ပြစ်နေရတာစီးထိုးစစ်ဒဏ်ခံရရတာမတရားကျင့်ခံရတာအဆက်ခံရတာရွာတွေရာခင်းတွေမိစုခံရတာတွေကိုတခြားလူနည်းစုတွေနှီးတူပဲခံလာခဲ့ရပြီးပြီးခဲ့တဲ့ဖေဖော်ဝါရီလထဲမှာပဲကရင်ရွာသား2000လောက်အလားတူထပ်မံထွက်ပြေးကြရပြန်ပါလေဒီလူတွေဟာမြန်မာစစ်တပ်ကို COVID-19 နဲ့ကြောက်တယ်လို့ပြောကြောင်းပြသထားပါတယ်အလားတူပဲရခိုင်မြောက်ပိုင်းမှာတက်မတော်နဲ့အေးအေးရခိုင်အဖွဲ့တို့လက်နက်ကင်ပဋိပက္ခကြောင့်ဒေသတွင်းဆစ်ဆောင်ဒုက္ခတွေသိမ်းသိမ်းချီရှိနေပြီလို့ရခိုင် Ethnic Congress ဆိုတဲ့အဖွဲ့အစည်းကိုကူကာပြီးဖော်ပြထားပါတယ်။ April 2ရက်တုန်းကနိုင်ငံပေါင်း18နိုင်ငံရဲ့မြန်မာနိုင်ငံဆိုင်ရာသံအမကြီးတွေကအပြစ်ခတ်ရဆက်ရပြီး COVID-19 အန္တရာယ်ကြီးရောက်နိုင်တဲ့လူအသိုက်အဝန်းတွေကိုအကာအကွယ်ပေးဖို့တောင်းဆိုခဲ့ပြီးတဲ့နောက် April နောက်ပိုင်းမှာတော့ COVID-19 ပူပေါင်းဆောင်ရွက်ရေးအတွက်တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပူတွဲကော်မတီတရက်ကိုမြန်မာနိုင်ငံအစိုးရကကြေညာခဲ့ပါတယ်။ဒီစီဇန်ဟာတက်မတော်နဲ့ရှမ်းလက်နက်ကိုင်၊ကင်းညီခေါ်ကရင်လက်နက်ကိုင်တို့အကြဖြစ်နေတဲ့ပဋိပက္ခကိုထိုင်းငံ့ထားစေနိုင်ရန်ရှိပေမဲ့အထူးသဖြင့်ရခိုင်လိုနေရာမျိုးမှာတော့ဘာမှထူးထူးခြားခြားဖြစ်လာလိမ့်မယ်မဟုတ်ဘူးလို့လည်းသုံးသပ်ဖော်ပြပါတယ်။နိုင်ငံတကာအထောက်ပံ့တွေဒေါ်လာ3000ချီပြီးမြန်မာနိုင်ငံကိုပေးပို့နေကြပေမဲ့ COVID-19 အတွက်ဗဟိုအစိုးရလူဆောင်ချက်ဟာလုံလောက်မှုမရှိဘူးလို့ဒေသတွင်းပညာရေးကျန်းမာရေးအခြေခံအဆောက်အဦတွေကိုသူတို့ကိုယ်တိုင်လုံဆောင်နေကြတဲ့တိုင်းရင်းသားအင်အားစုတွေကပြောကြပါရတဲ့ တနိုင်ငံလုံးစိတ်ဆောင်စခန်းတွေမှာအခုခါလူပေါင်း2သိန်းခွဲနီးပါးခိုလှုံနေရတယ်လို့လည်းပဲကုလသမဂ္ဂအချက်အလက်တွေကိုကူကဖော်ပြပါရယ်အခုခါဒီလူတွေအတွက်အကြီးမားဆုံးစိုးရင်ဘွယ်ကတော့စစ်နေရခါပြက်လက်မှုပဲဖြစ်တယ်လို့လည်းကရင်ငင်းချမ်းရေးအမျိုးသမီးတူဦးကပြောကြောင်းကိုကရေးသားထားပါရယ်ခင်ဗျာ Advocating Human Rights in Myanmar During COVID-19 COVID ကရောဂါကာလအတွင်းမြန်မာလူခွင့်ရေးအတွက်ထောက်ခံတင်ပြချက်ဆွဲကောင်းစဉ်နဲ့Harvard Law Today စာဆောင်မှာရေးသားထားတာကတော့ဒီထွန်းစုစုဥပဒေကတိကတူဦးနဲ့ပြုလုပ်ထားတဲ့အင်တာဗျူးပဲဖြစ်ပါတယ်။ရိုဟင်ဂျာအသိုက်အဝန်းနဲ့ပြည်တွင်းဆစ်ဆောင်တွေဟာ COVID-19 ကရောဂါကာလမှာကြီးမားတဲ့အခက်အခဲကြုံနေရတယ်။ဒီရောဂါဘယ်အချိန်ဒီစခန်းကိုရောက်လာမလဲဆိုတာအရင်စိုးရိမ်နေရတယ်လို့ဆိုပါတယ်။အင်းကြီးနိုင်ငံတွေနဲ့ဆိုင်ရင်မြန်မာနိုင်ငံဟာတနိုင်ငံလုံးအတိုင်းအတာနဲ့ခံနိုင်ရည်ရှိနေတယ်လို့အနာဘန်ကြီးကပြောဆိုနေတာဟာအန္တရာယ်ကြီးမားတယ်ရောဂါကူးစက်လာရင်ကာကွယ်နိုင်ဖို့တိုင်းပြည်တွင်းမှာလိုအပ်ချက်တွေအစုံလင်းပြည်ဝရှိရလဲမဟုတ်ဘူးလို့ဆိုပါတယ်။ပြည်တွင်းတိုက်ခိုက်မှုတွေကိုရပ်ဆိုင်းထားဖို့တောင်းဆိုတိုက်တွန်းနေကြပေမဲ့မြန်မာစစ်တပ်ကမထီမဲ့မြင်ပြနေပါသတည်း။မြန်မာနိုင်ငံတွင်းမှာရိုဟင်ဂျာတွေကိုနှိကွတ်တာအမုန်းစကားတွေပြောနေကြတာဝန်းနေစရာကောင်းတဲ့အပြင်အခုခါမလေးရှားနဲ့ဘင်္ဂလားဒေ့ရှ်တို့မှာပါဒါမျိုးတွေလှုပ်လာတာတွေ့ရတယ်လို့ဆိုပါတယ်။ရိုဟင်ဂျာဒုက္ခသည်စခန်းမှာဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကအင်တာနက်ပိတ်ထားတာလေပြန်လဲရုပ်သိမ်းပေးသင့်ပါတယ် ICJ ခေါ်နိုင်ငံတကာတရားရုံးချုပ်ကအဆိုပြုထားတဲ့ရှင်းလင်းတင်ပြမယ့်ကိစ္စကို COVID-19 ပြဿနာကိုအကြောင်းပြုပြီးမြန်မာပြည်ကအချိန်ဆွဲနေသလားဆိုတာကိုလည်းစိုးရင်စရာဖြစ်ကြောင်းသူကပြောထားပါတယ်ခင်ဗျာကျွန်တော်ကျော်စန်းသားပါ
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ပြန်ဆင်နေပါပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေတာပါ။VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်။အခုချိန်အစားပြီးဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာပါ။မြန်မာစီးပွားရေးမှာဝိရစေလုပ်ငန်းကလည်းပါဝင်နေတာပါ။တရားဝင်မဟုတ်ပေမဲ့တိုင်းပြည်အသတင်းကုန်ထုတ်လုပ်မှုရဲ့တရားခိုင်နှုန်းကျော်ကျော်ရှိတဲ့လုပ်ငန်းဖြစ်တဲ့အကြောင်းဥအောင်ခင်ကရေးသားပြီးကျွန်တော်ညဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ။
ယူနန်ပြည်နယ်အစိုးရအကူအညီနဲ့ဘိန်းစားတို့စီမံကိန်းတွေလုပ်ပေမဲ့ရှမ်းနယ်ကချင်ပြည်နယ်မှာဘိန်းလုံငန်းရှင်တန်းနေစေဖြစ်ပါတယ်။2018မှာဘိန်းချင်းဧက9000ကျော်စိုက်ပျိုးခဲ့ပြီး2019မှာဧက8000ကျော်သာစိုက်ပျိုးနိုင်လို့17ရာခိုင်နှုန်းကျဆင်းသွားပါတယ်။ဘိန်းချင်းဧက6000ကျော်ကိုသာဖြည့်ဆည်းနိုင်ကြောင်းကုလသမဂ္ဂမူရစင်းနဲ့ရန်သွေးမှုတက်ပြည်ရုံးရဲ့2019ဘိန်းစစ်တမ်းမှာဖော်ပြပါတယ်။မြန်မာအစိုးရအကူအညီနဲ့ဂျပန်အမေရိကန်အစိုးရရဲ့ဗန်ဒါရေးထောက်ပံ့မှုရယူပြီးစစ်တမ်းကောက်ယူတယ်လို့ဆိုပါတယ်။ဒါဟာ18ကြိမ်မြောက်ဘိန်းစစ်တမ်းဖြစ်ပါတယ်။ဘိန်းအများဆုံးကိုရှမ်းပြည်နယ်ကထုတ်လုပ်ပါတယ်။လုံခြုံရေးအခြေအနေမကောင်းတဲ့အတွက်ကချင်ပြည်နယ်မှာကွင်းစင်းလေလာမှုမလုံခြုံကြောင်းပေါ်ပြပါတယ်။ဗန်ဒါရေးအခက်အခဲကြောင့်တရားနဲ့ချင်းပြည်နယ်မှာစစ်တမ်းမကောက်နိုင်ဘူးလို့ဆိုပါတယ်။ဂျိုလူကရိုက်ထားတဲ့ဓာတ်ပုံတွေကိုအခြေခံတဲ့စစ်တမ်းပါပဲ။ထုတ်လုပ်တဲ့ဘိန်းနဲ့ဘိန်းပြူတန်ဖိုးကတော့ဒေါ်လာတန်း600ကျော်နဲ့တန်း1300ကျားမှရှိမယ်လို့ကန့်မှန်းပါတယ်။ဒါဟာတန်းပြည်အသင်းထုတ်လုပ်မှုရဲ့ပြည်ရခိုင်နှုန်းနဲ့နေ့ရခိုင်နှုန်းအကျရှိနေတာမို့အဓိကစီးပွားရေးလုပ်ငန်းတစ်ခုလိုဖြစ်နေပါတယ်
။ဘိန်းလုပ်ငန်းကိုမူရစိနှင်းနှင်းရေးအဖြစ်စီယုံလှုပ်ဆော်ကြပေမဲ့ဘိန်းဆိုင်ပြိုးသူရဲ့အမြင်ကိုတင်ပြတာမျိုးဟာမရှိသလောက်ဖြစ်ပါလေ။ဒါကြောင့်တားမြစ်တီးနှံဆိုင်ပြိုးသူတွေရဲ့အစည်းအဝေးကိုနယ်သာလန်နိုင်ငံဟမ်စကမြို့မှာ2016ကကျင်းပပါတယ်။ဆေးကြောဘိန်းကိုကင်းဆိုင်ပြိုးတဲ့တောင်သူကိုစလေ80နဲ့အရတားနဲ့အစိုးရကိုစလေ30ကျော်တက်ရောက်တဲ့ဆွေးနွေးပွဲဖြစ်ပါတယ်။အာရှအာဖရိကတောင်အမေရိကနဲ့ကာရေဘီယံဒေသကကိုစလေတွေတက်ရောက်ကြပါတယ်။တင့်တော်တဲ့နီလန်းနဲ့မူရစ်ဆေးဆိုင်ပြိုးမှုကိုအစားထိုးရမယ်လို့နိုင်ငံတိုင်းမှာကြေညာထားပေမဲ့လက်တွေကတော့အင်အားသုံးပြီးတိုက်ဖြတ်ချေမှုနဲ့ဤကိုသာအစိုးရတွေကအသုံးပြုနေကြောင်းဟမ်စကညီလာကမှာတင်ပြကြပါရစေ
။မ မြန်မာပြည်မှာလူဝင်အားသုံးပြီးစိုက်ခင်းတွေကိုလိုက်လံဖျက်ဆီးလေးရှိပြီးမဲ့လင်းဘော်ကနေဆင်းနဲ့ပြပြန်းတာကိုတော့လုံးလေးလုံးတာမရှိဘူးလို့မြမတောင်သူကိုယ်စားလှယ်ကပြောပါတယ်တောင်သူတွေကိုအတင်းကြက်ခိုင်းပြီးစိုက်ခင်းကိုကိုယ်တိုင်ဖျက်ဆီးခိုင်းတာမျိုးလည်းရှိတယ်လို့ဆိုပါတယ်ဘင်းပင်ဟာတားမြစ်သီးနှံဖြစ်လို့ရာဇဝတ်မှုအဖြစ်သတ်မှတ်ပါတယ်ဒါပေမဲ့စားစရာမရှိတဲ့တောင်သူတွေဖို့ကတော့ရိတ်ခါပူလုံရင်းဖြစ်ပါတယ်စိုက်ပျိုးချိန်ကစပြီးရိတ်သိမ်းချိန်အထိ၃လလောက်သာကြာတာမို့တောင်သူတွေငြင်းငြင်းဝေးရတဲ့စိုက်ပျိုးရေးဖြစ်ပါတယ်ဒီဘော်ရဲ့အခက်အခဲကိုဖြေရှင်းနိုင်တဲ့စိုက်ပျိုးရေးလုပ်ငန်းဖြစ်ပါတယ်။ဒါကြောင့်ဘိန်းစိုက်ပျိုးရေးကိုတိုက်ဖြတ်မယ်အစိုးရဟာအောက်ခြေကလူထုနဲ့တိုင်ပင်ဆွေးနွေးသင့်တယ်လို့ဆိုပါတယ်
။မြန်မာအပအဝင်အရှိတော်အာရှဒေသမှာဘိန်းကိုစေဝါအဖြစ်စိုက်ပျိုးတဲ့အစဉ်လာရှိပါတယ်။အကြိုက်ခဲပြောက်စေးချောင်းဆိုးရင်ကျက်သက်သာစေဝမ်းလျှောဝမ်းပြက်သွေးတိုးစတဲ့ယောဂတွေကိုကုသတဲ့အခါမှာဘိန်းကိုရိုးရအစဉ်လာရသုံးဆွဲတာမျိုးတွေရှိပါတယ်။စိတ်ဖြည့်စည်မှုတက်တာအောင်ဆေးကြောက်ကိုဆေးဝါးအဖြစ်အသုံးပြုတာလည်းရှိပါတယ်။တောင်သူတွေအဖို့ဘိန်းကလွယ်ပြီးအချားနီလမ်းမရှိသလိုဖြစ်နေပါတယ်။ဘိန်းအစားထိုးရောဘတ်ဆိုက်ခင်းဟာတရုတ်ကသာအကျိုးပြုပါတယ်။မွေးရည်စင်းနဲ့လက်နက်ကင်ပရိပခဓာတ်ရိုက်ဆက်ဆက်နေတာကိုလည်းမိထားလို့မဖြစ်ပါဘူး။လက်နက်ကင်တပ်ဖွဲ့မှာရံမုံငွေတောင်တင်းဖို့လိုပါတယ်။ဒီငွေကိုအမြန်ဆုံးနဲ့အများဆုံးပေးနိုင်တာကဘိန်းလုပ်ငန်းပဲဖြစ်တော်မူလက်နက်နဲ့မွေးရည်ဆေးဝါးဟာဆက်ဆက်မှုဖြစ်နေပါတယ်။
ဘင်းအစားဆေးကြောက်လျှော်ပင်ကိုအစားထိုးစိုက်ပျိုးဖို့လှုပ်ရှားလာတာလည်းရှိပါတယ်။မြန်မာလူဆေးကြောက်လို့ခေါ်တဲ့ cannabis မှာနှမျိုးနှစားရှိပါတယ်။မူရစ်စေတဲ့ marijuana ဆေးကြောက်နဲ့မူရစ်မှုကင်းတဲ့ hemp ကိုဆေးကြောက်လျှော်ဖြစ်ပါတယ်။ဆေးကြောက်လျှော်ကိုပိုက်ဆံလျှော်သို့မဟုတ်ဘန်လျှော်လို့လည်းခေါ်ပါတယ်။ဆေးကြောက်လျှော်ကရတဲ့လျှော်ညင်ကိုကျိုးအထည်ဆက်ကူစီစတာတွေထုတ်လို့ရမှာသုံးပါတယ်။ဒါပေမဲ့ဆေးကြောက်နဲ့ဆေးကြောက်လျှော်ကိုကျော်ထွေပြီးပြပင်ခဲ့လို့အမေရိကန်မှာတောင် hemp ကိုဆေးကြောက်လျှော်ကို2018ကမှတရားဝင်အသိအမှတ်ပြုပါတယ်မန္တလေးတိုင်းအစိုးရခွင့်ပြုချက်နဲ့ hemp ဆေးကြောက်လျှော်စိုက်ပျိုးတဲ့အမေရိကန်နိုင်ငံသားကိုမနစ်ကရဲတပ်ဖွဲ့ကအရေးယူတဲ့သတင်းကိုကြည့်ရင်ဆေးကြောက်နဲ့ဆေးကြောက်လျှော်ကိုခွဲခြားသိမြင်နိုင်စွာမရှိသေးတာတွေ့ရပါတယ်ဒါကြောင့် hemp ဆေးကြောက်လျှော်စိုက်ပျိုးရေးကိုတရားဝင်အသိအမှတ်ပြုဖို့ဥအောင်စေတိုးခေါင်းဆောင်တဲ့အဖွဲ့ကလှုပ်ရှားနေကြောင်းဖေဖော်ဝါရီလ14ရက်နေ့ထုတ် Frontier Magazine စာဆောင်မှာဖော်ပြပါတယ်ဒီလှုပ်ရှားမှုမှာအဖွဲ့ဝင်ခွန်ဆောင်ကျော်ရှိပြီးတောင်သူအများဆုံးပါဝင်ပါတယ်ဆေးကြောက်ဆိုတဲ့စကားမပါဘဲ hemp ကိုကြော်ပင်လို့ခေါ်ရင်ပိုပြီးရှင်းလင်းတဲ့အတွက်လောရကန်ရပိုပြီးအဆင်ပြေမလားလို့စဉ်းစားမိပါတယ်ခင်ဗျာ
ဒီတစ်ပတ်ကျမ်းမာရေးခန္ဓာမှာတော့COVID-19 ရောဂါကာကွယ်ရေးကွာရန်တင်းလုပ်ငန်းထိရောက်နိုင်ပုံကြောင်းကိုတင်ပြထားပါတယ်။ဒီကွာရန်တင်းအသွားလာကြတဲ့စောင့်ကြည့်မှုကိုသတ်မှတ်နေရာ facility quarantine စခန်းမှာလုပ်နေတာကြောင့်မြန်မာနိုင်ငံမှာကူးစက်မှုတဟုန်ထိုးများမလာအောင်ထိန်းထားနိုင်နေတယ်လို့ကျန်းမာရေးရာရှိတွေကဆိုပါတယ်။ဒီ facility quarantine စခန်းတွေမှာဘလို့ဆောင်ရံဆောင်ရံတွေကိုလိုက်နာဖို့ရည်ကြီးနေပြီးဘလို့အားနည်းချက်တွေလည်းရှိနေကအိမ်မှာသွားလာကန့်သက်တဲ့ home quarantine နဲ့ဘယ်လိုကွာနိုင်ပါလဲဒီ quarantine လုပ်ငန်းတွေကိုအနီးကပ်ကင်တွယ်နေရတဲ့ရန်ကုန်တိုင်းဒေသကြီးကျန်းမာရေးဦးစီးဌာနကလက်ထောက်ညွှန်ကြားမှုဒေါက်တာသန်းနိုင်ထကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်ဟုတ်ကဲ့ရန်ကုန်တိုင်းကျန်းမာရေးဦးစီးဌာနကလက်ထောက်ညွှန်ကြားမှုဒေါက်တာသန်းနိုင်ထကညာကျွန်တော်တို့ဒီ COVID-19 မြန်မာနိုင်ငံမှာကူးစက်တာနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့ဘက်ကပဲဆက်ဒီကျန်းမာရေးနဲ့အကစားဝင်ကြီးကအဓိကအချက်ကြီးနှစ်ချက်ကိုလိုက်လာချက်ဖို့ပြည်သူတွေကိုအဓိကတိုက်တွန်းခဲ့ပါတယ်ဆရာတစ်ချက်ကတော့ဒီတကူရီကာကွယ်ရေးတွေဖြစ်တဲ့ဒီအိမ်မှာပဲနေဖို့ခက်ခွက်ခွာနေဖို့လူစုလူနွေနေရာတွေမသွားဖို့တကယ်လို့အိမ်ပြန်ထွက်ရရင်တော့ဒီပတ်သက်နဲ့တစ်ခေါက်စီတက်ဖို့လို့ပေါ့ဆရာနော်ဒီဘက်ကတော့ကျွန်တော်တို့တော်တော်များများပညာပေးတွေလုပ်ခဲ့ပြီးပါပြီဆရာနောက်တစ်ပိုင်းကတော့အစိုးရကဒီဥဆောင်ကြီးကြပ်တဲ့ quarantine ကိစ္စနဲ့ပတ်သက်ပါလားဆရာ။အဲ့တော့ဒီအသွားအလာကန့်သက်စောင့်ကြည့်ခဲ့တဲ့နေရာရောက်နေတဲ့ပြည်သူတွေအနေနဲ့ပေါ့နော်။သတ်မှတ်ထားတဲ့ဒီဆောင်ရွက်ရှောင်ရွက်တွေကိုအပြည့်အဝလိုက်နာဖို့ဝန်ကြီးကပြောရတာမို့အဲ့ဒီအဓိကဆောင်ရွက်ရှောင်ရွက်တွေကိုစပြီးတော့ရှင်းပြပေးပါလား။
အသွားအလာကန့်သက်ထားတဲ့လူတွေရဲ့ဆောင်ရွက်ရှောင်ရွက်တွေကိုကျွန်တော်တို့တင်မရင်းနဲ့အားကစားဖို့ကတည်းကထုတ်ပြန်ထားတာရှိပါတယ်ခင်ဗျာ။ဒီကတော့အခြားအခန်းတွေကိုတွားရောက်လေပတ်တာတို့အခြားသူတွေနဲ့အတူတူစားတောက်တာတို့ခန်းကျင်ရပါတော့နော်တတ်မှတ်ထားတဲ့ခန်းကျင်ပါကိုထုတ်ခွာခြင်းကိုလုံးဝလုံးဝရှောင်ကျင်ရပါမယ်ခင်ဗျာ အဲ့ဒါတစ်ချက်ကတော့အဲ့လူနေရာထဲမှာရှိတဲ့တခြားလူတွေနဲ့ social distancing ကိုလည်းဒီအနည်းဆုံး6ပြည်အနည်းဆုံး꽈ထားရမယ်ပေါ့ခင်ဗျာဖြစ်နိုင်မယ်ဆိုတော့ဒီပဇက်နဲ့နှာခေါင်းကို mask တက်ထားဖို့နော်နှာခေါင်းပြီးတက်ထားဖို့လည်းလိုအပ်မှာပါခင်ဗျာနောက်ထပ်တစ်ချက်ကတော့လက်ကိုဆက်ပြားနေရည်နဲ့ဒါမှမဟုတ်လည်း alcohol 60% အနည်းဆုံးပါတဲ့လက်သက်ရှင်စီနဲ့စက္ကန့်20ကျောင်းလက်စည်းကိုဒီနာစီချောင်းဆိုတဲ့အခါမှာတချို့တော့မတချို့မရှိဘူးဆိုတော့ကိုယ်ကိုအသက်ဒီနှာခေါင်းလေးကိုအုပ်ထားဖို့အဲ့ဒါအရေးကြီးပါတယ်ခင်ဗျ။နောက်တစ်ခုကတော့ဒီစင်တာတွေမှာနေတာဖြစ်တဲ့အတွက်ကိုယ်ပူချိန်စစ်ဆေးတာပေါ့နော်။အဲ့ဒါကိုတနည်းနဲ့ချိန်လုပ်ပြီးတော့အကယ်၍ကိုယ်ပူတိုင်းကဖြားတာနာတာချောင်းဆိုးတာအသက်ရှူခတ်တာအားအင်ကုန်ခန်းတာတွေဖြစ်လာပြီဆိုရင်တော့ကျွန်တော်တို့တာဝန်ရှိတဲ့သူကိုချက်ချင်းကြောင်းကြပြီးတော့ကျန်းမာရေးထဏာကိုချက်ချင်းကြောင်းကြဖို့ဖြစ်ပါတယ်။နောက်ဆုံးတစ်ချက်ကတော့ဒီကနေ့တရေထွေးရာတို့ကိုညာစားတာနဲ့အမိုက်တစ်တာတွေကိုစီကံကြဆောင်ရွက်သွားမှာဖြစ်ပါတယ်ခင်ဗျာ။ဘာဖြစ်လို့လဲဆိုတော့ဒီယောဂါကလောကမှာမပြဘဲနဲ့မိမှမရှိနိုင်နိုင်လေဒီများတွေကိုလည်းကူးနိုင်တာဖြစ်တဲ့ကြောင့်ကိုယ့်ရဲ့မိသားစုရေဆွေမျိုးမိတ်ဆွေလူဖော်ကိုင်းပတ်တွေကိုကူးနိုင်ပါတယ်။အကယ်၍ဒီကန့်သက်ထားတဲ့နေရာမှာမနေဘဲနဲ့ကိုကအိမ်မှာနေတယ်အလုပ်မှာနေတယ်ဆိုရင်နောက်ဆက်တစ်ချက်ကတော့မိမိကလည်းတခြားသူတွေကိုအဆင်ဆင်ကူးကူးပြီးတော့တခြားနိုင်ငံတွေလိုတဲကိုပူးစားမှုတွေမြင်မာပြီးတော့ဒုက္ခရောက်တဲ့အချက်တွေလည်းအများကြီးရှိပါတယ်။အဲဒါကြောင့်မို့ကျင့်ဝတ်ပိုင်းရလေဒီကန့်သက်ထန်ရမယ့်နေရာမှာပေါ့နော်။ဒီကြားနိုင်ငံပြီးတော့ဒီခံပြီးတော့နေပြီးဘူးလေအရေးကြီးပါတယ်ခင်ဗျာအဲ့ကဲရေးတာအဲ့လိုမဟုတ်ဘဲနဲ့မလိုက်နိုင်နိုင်ရဘူးဆိုရင်တော့ကုသယောဂဥပဒေနဲ့တဝါဝါပေးရတယ်ဥပဒေတွေဥပဒေမကူနဲ့လည်းအရေးယူခြင်းခံရနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီကွာရန်တင်းလောက်ရတဲ့ဒီရည်ရွယ်ချက်ပေါ့မြပေါ့နော်ထိရောက်မှုနေထားတယ်ရောဆရာဘယ်လိုတွေ့ရလဲ
ဒီ facility quarantine ကကျွန်တော်တို့နိုင်ငံတကာအလွန်အကျိုးရှိပါတယ်ခင်ဗျာဒါဖြစ်လို့လည်းဆိုတော့ကျွန်တော်တို့အခုလက်ရှိ COVID-19 positive case ဆိုတော့150ကျော်လဲမှာဒီ facility quarantine နေရာတွေကနေမှာတွေ့ရှိခဲ့တဲ့လူတွေက90ခန့်လုံးကျော်လို့ရှိပါတယ်ခင်ဗျာကျန်တာရတော့ဈေးရုံတွေမှာဖြစ်လာတော့နော်အဲ့တော့ဒီ facility quarantine ကလုံးမထားခဲ့ဘူးဆိုရင်ဒီအခုလက်ရှိအခြေအနေကအများကြီးပုံပြီးတော့ပြန်ပွားမှာတော့ပြေကြပါတယ်ခင်ဗျာဒီနောက်တစ်ခုချက်ကတော့ကိုယ်ရဲ့မိသားစုရေဆွေမျိုးတွေလုံးပေါကန်တတိနဲ့ရှိတဲ့လူတွေနဲ့သွားမယ်အဲ့တော့ contact တွေချော့ချတာပေါ့နော်နောက်တစ်ခုကတော့အကယ်၍ဒီ positive ထွက်လာခဲ့ပြီဆိုတော့ facility quarantine ကထွက်တာဖြစ်တဲ့အတွက် contact tracing လို့ခေါ်တဲ့ချိန်တွေကိုလိုက်ပြီးတော့ရှာပြီးတော့ဆွေးဆေးတာတွေထမှန်ပြီးတော့ကားမြစ်တာတွေလုပ်ရတာပို့ပြီးတော့အလွန်လဲကူသွားပါတယ်ခင်ဗျာနောက်ထပ်တစ်ချက်ကတော့ဒီ facility quarantine မှာကပဲယောဂရှိမှုဖြစ်စေရဆွတ်ယူတာအဆင်ပြေပါတယ်ခင်ဗျာကျွန်တော်တို့နိုင်ငံတော့ကပေါ့နော်ဟိုနောက်တစ်ခုကတော့ဒီ facility quarantine မှာနေနေတဲ့အတွက်ကိုယ်ကငါမကျန်းမာရေးနဲ့ပတ်သက်လို့ဆက်ရှင်ယောဂလက္ခဏာပြလာခဲ့ရင်ကုသပေးရတာလည်းပုံမှန်လွယ်ကူပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီနေရာမှာဆရာကြီးဒီလိုက်နာဖို့တွေ့တော့အခက်ခဲတွေရော
facility quarantine မှာအကျိုးရှိတယ်လို့အားနည်းတဲ့နေရာလည်းရှိကြပါတယ်ဒီအများကြီးကတချို့ပြောကြတဲ့ဒီ facility quarantine ဒီနေရာရောက်မှာပေါ့နော်ကိုပြန်ပြီးတော့ဒီလက္ခဏာမှာတွေ့ရကြတာပဲတွေ့ရကြတချို့အပိုင်းတွေလည်းရှိပါတယ်ခင်ဗျာနောက်ကတစ်ချက်ကတော့ကိုယ်ကိုယ်တိုင်က risk ကနေခဲ့တယ်ဒါပေမဲ့လို့ facility quarantine ပေါ့နော်တာနေခံရတယ်ဒါမျိုးတွေလည်းဖြစ်နိုင်ပါတယ်ခင်ဗျာနောက်ကတစ်ချက်ကတော့ဒီ facility တွေကိုယ်တိုင်မှာဘူးကပြည်သွားခဲ့ပေါ့နော်ပမာဏတွေကုန်ဆုံးသွားရင်ဘယ်လိုလုပ်မလဲဆိုတော့စိတ်ပူပါမှုတွေလည်းရှိကြပါတယ်ခင်ဗျာအဓိကကတော့ခုနကကောင်းကျိုးနဲ့ကုသိုလ်အားနည်းချက်တွေကိုပြန်ပြီးတော့နှိုင်းယှဉ်ပြီးတော့ဆောင်ရွက်သွားရင်တော့ကောင်းကျိုးကတော့အခုချိန်မှာပိုများပါတယ်ခင်ဗျာဒါဖြစ်လို့လည်းဆိုတော့အဲ့ဒီဆိုးရိုးတွေဒီအားနည်းချက်တွေကိုကျွန်တော်တို့က facility quarantine management နဲ့တာဝန်ယူဆောင်ရွက်နေတဲ့သူတွေရဲ့ဆောင်ရွက်ပုံတစ်နည်းတစ်ကြားလုပ်ခဲ့ရင်ဒီအားနည်းချက်တွေကိုကျော်သွားနိုင်မှာဖြစ်ပါတယ်ခင်ဗျာအဲ့ဒါကြောင့်မလို့ကျန်းမာရေးနဲ့အခရာဝန်ကြီးဌာနနဲ့ဒီ facility quarantine မှာဆောင်ရွက်ရမယ့်ခိုင်ခိုင်တွေကိုအကုန်လုံးထုတ်ပြန်ထားပြီးဖြစ်ပါတယ်ခင်ဗျာအချင်းချင်းတော့ facility quarantine မှာလည်းကျွန်တော်နိုင်ငံရည်ဒီချုပ်ကအင်ကတချို့တော့ facility မှာအတူတူတုံးဆွေးရတဲ့နေရာတွေအတွက်ဆိုရင်လည်းကျန်းမာရေးနဲ့အားသာဝန်ကြီးဌာနထုတ်ပြန်ထားလို့ပါပဲခင်ဗျာဒီချုပ်ကအင်ကတုံးတော်ရမြပြည်ကြခွဲတုံးမှာအကြိမ်ပုံတုံးရမယ်ဆိုရင်လည်းဒီအဝင်ခွက်တူရဲ့အုပ်စုပေါ့ဒါမှမဟုတ်လည်းဖြစ်ပြီးမူတည်ခဲ့တဲ့အုပ်စုပေါ့ case 1နဲ့တွေ့ရင် case 1နဲ့တွေ့တဲ့အုပ်စု case 2နဲ့တွေ့ရင် case 2နဲ့တွေ့တဲ့အုပ်စုအဲ့လိုအုပ်စုတွေ live ပြည်ကြသူတို့အုပ်စုတွေဒီအင်နာပေါ့ဟိုဘက်အုပ်စုတွေဒီအင်နာအဲ့လိုအင်နာလေးတွေဒီချုပ်ကန်းလေးတွေတည်ကြသတ်မှတ်ထားမယ်ဆိုရင်အချင်းချင်း risk ကလည်း short မှာဖြစ်ပါတယ်နောက်ထပ်တစ်ချက်ကတော့အင်နာကြီးချုပ်ကန်းလေးပုံတုံးရမယ်ဆိုရင် disinfection ပေါ့နော်ဒီဆိုင်ကျယ်လေးတွေနဲ့လုံလုံလောက်လောက်ကျွန်တော်တို့လုံးမပြုခင်ကိုကကျူပြီးတော့ disinfect လုပ်လိုက်ရင်ပို့ပြီးတော့ risk ကတော်တော်ကြီးကိုနေတော့မှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်ထပ်ရောဆရာတို့ဖြည့်ဆင်းပြနိုင်မယ်အနေအထားမျိုးတွေ
နောက်ထပ်တနည်းအားတော့ခုံးကွာရင်ဒီပေါ့ခင်ဗျာအိမ်ကြီးကိုမထွက်ဘဲနဲ့အိမ်ထဲမှာပဲ21ရက်နေရဖြစ်ပါတယ်ခင်ဗျာအဲခုံးကွာရင်ဒီကတော့ကျွန်တော်တို့ဆောင်ရွက်ကြတဲ့အပိုင်းမှာတော့ပူပူလွယ်ကူတက်တာတွေအပိုင်းတွေလည်းရှိပါတယ်ခင်ဗျာ ဒါပေမဲ့လို့ဒီကဲတန်းနိုင်ငံမှုအားနေတာတော့အဓိကခက်ချင်တော့ခင်ဗျာပြည်သူလူထုတွေနဲ့ဒီအပြင်သွားမဲ့ဘာညာဆိုရင်ဒီအတွာလာကန်တထားကြီးရဲ့ချက်ကလုံးဝပြပြသွားမှာဖြစ်ပါတယ်ခင်ဗျာအပြင်ကိုလုံးဝသွားလို့မရပါဘူးခင်ဗျာဒါပေမဲ့နောက်တစ်ချက်ကကျတော့အခုအချိန်မှာပေါ့တခြားနိုင်ငံတွေနဲ့ချင်းပြီးတော့ကျွန်တော်တို့နိုင်ငံမှာပြည်စီကလူမျိုးလောက်လည်းမများသေးဘူးသက်သေကွာအင်းကြီးတွေလည်းတောင်းလဲလို့ဖြစ်နိုင်ပြီးတဲ့အခြေအနေမျိုးတွေလည်းရှိနေတဲ့အတွက်သက်သေကွာအင်းကိုပုံမူဦးစားပေးနေတယ်လို့ကျွန်တော်ထင်ပါတယ်အကယ်၍သာမပြောကောင်းမှုဆိုတော့တအားများလာခဲ့ပြီဆိုတော့နောက်တစ်ပြင်းနေဒီဟုံးပိုင်းလို့ပြန်လဲစဉ်းစားပြမယ်လို့ထင်မိပါတယ်ခင်ဗျာပြီးတော့အခုလောဆယ်မှာကျတော့ကျွန်တော်တို့နိုင်ငံမှာဒီ facility quarantine ကပဲဆွတ်ကြည့်ပြီးတော့ CCTV ကိုအစင်ပြေပါတယ်ခင်ဗျာဟုံးပိုင်းဒီနဲ့တခြားဟိုနေရာတွေမှာကျွန်တော်တို့နိုင်ငံတွေနဲ့ဒီရှိရအခုလောဆယ်တော့ CCTV ကိုရာလေကူးလို့တော့မရှိသေးပါဘူးခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးရှင်ပါတယ်ခင်ဗျာ
စင်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မွန်ပြည်နယ်ဘက်မှာ KNU ပြည်ရင်မျိုးသားအစည်းအဝေးကဖွင့်လှစ်ထားတဲ့ COVID-19 ကျန်းမာရေးစစ်ဆေးဂိတ်တွေကိုတမရဘက်ကဖိအားပေးမှုကြောင့်ဖျက်သိမ်းလိုက်ရပါတယ်။တရုတ်နယ်စပ်ဂိတ်တွေပိတ်ထားတဲ့အတွက်ရှမ်းပြည်နယ်မြောက်ပိုင်းကပြောင်းဆိုင်တောင်သူတွေအခက်အခဲဖြစ်နေတဲ့ဆိုတာနဲ့ COVID-19 ကူးစက်ရောဂါကြောင့်ထိုင်းနိုင်ငံမှာအရေးပေါ်ကာလတိုးမြင့်ထားလို့မြန်မာရွှေ့ပြောင်းအလုပ်သမားတွေနေရက်ပြန်ရေးအခက်တွေ့နေတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တရင်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါတမတော်ဖိအားပေးမှုကြောင့်မွန်ပြည်နယ်တထုံမြို့နယ်မှာ KNU ကရင်အမျိုးသားအစည်းအရုံးတပ်မဟာတစ်ကဖွင့်လှစ်ထားတဲ့ COVID-19 ကျန်းမာရေးစစ်ဆေးဂိတ်3ခုအပြည့်အဝကုန်ကဖြတ်သိမ်းလိုက်ရတယ်လို့ KNU ဖက်ကပြောပါတယ် KNU ကဖွင့်လှစ်ထားတဲ့အဝင်ထွက်ကျန်းမာရေးစစ်ဆေးဂိတ်တွေကိုအရှိတောင်တိုင်းစစ်ဌာနချုပ်ရဲ့လမ်းညွှန်ချက်နဲ့ဒေသအတွင်းတပ်တံဝန်ရှိသူတွေကမကြာခဏလာရောက်ပိတ်ခိုင်းတာကြောင့်ကျန်းမာရေးစစ်ဆေးဂိတ်တချို့ဖြတ်လိုက်ရတာဖြစ်တယ်လို့ KNU တပ်မဟာတစ်တထုံခရိုင်အတွင်းမူဘဒိုစောစောမြင့်ကပြောပါတယ်အဆိုပါဖြတ်ခိုင်းတဲ့ကျမ်းမာရေးစစ်ဆေးရေးဂိတ်3ခုအထက်ကတထုံမြို့နယ်ဒုံပိုလေးရွာမှာရှိတဲ့ကျမ်းမာရေးစစ်ဆေးဂိတ်တစ်ခုရဲ့အနီးမှာတပ်မတော်စစ်ကြောင်းတွေကဝင်ရောက်နေရယူတာရှိတယ်လို့ဘဒိုစောစောမြင့်ကပြောပါတယ် KNU ကျမ်းမာရေးစစ်ဆေးရေးဂိတ်ဆောက်တဲ့နေရာမှာနှစ်ဖက်အုပ်ချုပ်နယ်မြေဖြစ်တယ်လို့စစ်ယူနီဖောင်းနဲ့လက်နက်ကင်ကြီးဝင်ရောက်လို့မရတဲ့နေရာလည်းဖြစ်တယ်လို့အရှိတောင်ပိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးမောင်မောင်လကပြောပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းတရုတ်နယ်စပ်ဂိတ်တွေကိုတရုတ်နိုင်ငံဘက်ကပိတ်ပင်ထားတဲ့အတွက်မူဆယ်နန်းခမ်းမြို့ကပြောင်းဆိုင်တောင်သူတွေဟာသူတို့ပြောင်းတွေကိုတရုတ်ပြည်ထဲတင်ဖို့ရောင်းချဖို့အတွက်အခက်အခဲဖြစ်နေပါတယ်။တစည်းကိုပြောင်းတတန်လောက်တင်ဆောင်ထားတဲ့ပြောင်းတင်ထွက်လာကြီးစီးပေါင်း100လောက်ဟာဧပြီလကုန်ကတည်းကတရုတ်ပြည်ထဲဝင်ရောက်ခွင့်ရရည်နယ်စပ်ရွာချင်းဆက်လမ်းတွေမှာတွားရောက်ဆောက်ဆိုင်ခဲ့ပေမဲ့နယ်စပ်မှာတရုတ်လုံခြုံရေးရဲတွေရာနဲ့ချီဆောက်ဆိုင်တဲ့အတွက်ဝင်ရောက်ရောင်းချခွင့်မရဘဲဖြစ်ခဲ့ရကြောင်းပြောင်းဆိုင်တောင်သူမူဆယ်ဒေသခံစိုင်းတိန်ကပြောပါတယ်ဒီအတွက်မူဆယ်နန်းခမ်းမြို့ထဲကဒေသခံတွေကိုပြန်သွားဝေငှတာရှိတယ်လို့ပုတ်သွား၆သွားတဲ့ပြောင်းတွေကိုထော်လာကြီးဆယ်စီးတဲ့မနဲ့ရွှေလီမြစ်ထဲကိုတုံချပစ်လိုက်ရကြောင်းမူဆယ်မြို့နေ AP ကပြောပါတယ်ဒီကနေ့တွေကပြောင်းလက်တံကိုရွှေငွေ3000ကနေ9000သိရရှိခဲ့ပေမဲ့ဒီနေ့မှာတော့ပြောင်းတောင်သူတွေအရှုံးပေါ်နေပြီးစိုက်ပျိုးရေးအတွက်ရင်းနှီးမြှုပ်နှံထားတဲ့ရင်းတွေအတွက်ကျွေးမိပြန်စားဖို့အခက်အခဲရင်ဆိုင်နေရပါတယ်
တနင်္သာရီတိုင်းဒေသကြီးရေဖြူမြို့နယ်အလဲစခန်းကျေးရွာအနီးကြောင်ရှာကွင်းဒေသအနီးတစ်ဝိုက်မှာမေလ၄ရက်နေ့မွန်းလွဲပိုင်းတနားရီလောက်မှာဟန်ကန်ကျေးရွာသားနိုင်ထွန်းမြေမြုပ်မိုင်းထပ်မံနင်းမိပောက်ကွဲပြီးညာချေချင်းဝက်ပြတ်တောက်သွားခဲ့တယ်လို့အလဲစခန်းကျေးရွာအုပ်ချုပ်ရေးမှူးဦးတင်ဆန်းကပြောပါတယ်ယခုမြေမြုပ်မိုင်းမကြာခဏပောက်ကွဲမှုဖြစ်ပေါ်ခဲ့တဲ့ရေဖြူမြို့နယ်တစ်ဝိုက်မှာ MCA လက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီ NMSP ဒဝဲခရိုင်နဲ့ကရင်အမျိုးသားအစည်းအရုံး KNU တပ်မဟာလေးတို့လှုပ်ရှားလျက်ရှိတဲ့အပြင်ကရင်ပြည်သူ့စစ်အဖွဲ့ငယ်တွေလည်းရှိနေပါတယ်အလားတူပြည်ခဲ့တဲ့မတ်လ17ရက်နေ့ကရေဖြူမြို့နယ်အတွင်းမှာမြေမြုပ်မိုင်းနှလုံး200ခုမှာအရက်သား6နမ2ဦးမိုင်းနှင်းမိပောက်ကွဲတဲ့အတွက်ခြေထောက်တစ်ဖက်စီဖြတ်တောက်ခဲ့ရပါတယ်2018နောက်ရေပြူမြို့နယ်မှာလက်တယ်မပေါ်မင်းမြုံမိုင်းပောက်ကွဲမှု10ကြိမ်ထပ်မံဖြစ်ပေါ်ခဲ့ပါတယ်
ရခိုင်ပြည်နယ်ရတိတ်တောင်မြို့ကအင်ချီ150ရှိတဲ့ငတောက်သူခြေကြီးရွာမှာ မေလ၄ရက်နေ့ညနေပိုင်းမှာနေအိမ်ရှိလုံးမိရှုခံရပါတယ်။မိလောင်သွားတဲ့နေအိမ်တွေကတော့ဥသိမ်းမောင်ဥစစောဥရုနေအိမ်ပါဝင်စုစုပေါင်းနေအိမ်ရှိလုံးဖြစ်ပြီးအခုမိရှုခံရတဲ့ကျေးရွာမှာအစိုးရကခမရ938တိုင်းရင်းနဲ့အနီးကတည်ရှိပြီးမိလောင်မှုမဖြစ်ပွားမီကျေးရွာနီးမှာဆွေရတသားတချို့ကိုတွေ့ရှိရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မီးရှို့ခံရတဲ့ငတောက်သူကြေးရွာသားတွေဟာလွန်ခဲ့တဲ့6လကရွာနီးတိုက်ပွဲရွှေ့ပွားခဲ့တဲ့အတွက်ရေသိတောင်နဲ့တခြားနီးစပ်ရာရွာတွေမှာသွားရောက်ခိုလုံနေရပြီးအခုလိုလူမရှိတဲ့ရွာတွေမှာနေအိမ်တွေကိုမီးရှို့တာဟာရွာသားတွေရွာမှာပြန်ရဲအောင်တမင်လှုပ်တာဖြစ်တယ်လို့ကြေးရွာသားတို့ဖြစ်သူကိုကျော်ဝင်းကပြောပါတယ်။ရေသိတောင်မြို့နယ်မှာကြောက်တန်းတမီလှမြောက်တောင်ပါဝင်အ ਨੇ ဆုံးကြေးရွာပေါင်း10ရွာခန့်မီးရှို့ခံရပြီးလွန်ခဲ့တဲ့မလတတရပတ်ကလေးကလည်းကြောက်တော်မြို့နယ်တင်းမကြေးရွာလည်းမီးရှို့ခံခဲ့ရပါတယ်။
မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့စစ်ရဲတင်းမာနေဆဲချင်းပြည်နယ်ပလဲဝမြို့နယ်ဘက်မှာဖြစ်ပွားခဲ့တဲ့ပစ်ခတ်မှုတွေကြောင့်ချင်းလူမျိုးတွေအယက်သားတိတ်ဆုံးတရားရတဲ့လှုပ်ဆောင်ချက်အပေါ်ရှုတ်ချပြီးတွေ့ဆုံဆွေးနွေးအပြေရှာကြဖို့ချင်းလူငယ်ကွန်ရက်အဖွဲ့ကတရင်ထုတ်ပြန်ထားပါတယ်စစ်လေရင်နဲ့ပစ်ခတ်မှုကြောင့်ချင်းလူမျိုး29ဦးတိတ်ဆုံးခဲ့ပြီးတိုက်ပွဲအရင်းလူသားတိုင်းအုံပြုမှုတွေကိုနှစ်ဖက်တပ်တွေမလွတ်ဆောင်ဖို့ချင်းလူငယ်ကွန်ရက်အဖွဲ့ကပြောခွင့်ရစလိုက်မဟုံကပြောပါတယ်ချင်းပြည်နယ်ပလဲဝမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားနေစဉ်အတွင်းထောင်နဲ့ချီတဲ့အယက်သားတွေလည်းပလဲဝမြို့အတွင်းနဲ့စမီးမြို့နယ်ခွဲမှာစစ်ပေးသိမ်းရှောင်နေရပါတယ်ဒါအပြင်စစ်ရှောင်စခန်းတွေမှာကိုဗစ် -19 ရောဂါကာကွယ်တားဆီးရေးကိုစနစ်တကျလှုပ်ဆောင်ပေးဖို့အရက်သားတိတ်ဆုံးမှုကိစ္စတွေကိုသေချာစွာစုံစမ်းပေးဖို့ကိုလည်းချင်းလူငယ်ကွန်ရက်အဖွဲ့ကနေထုတ်ပြန်တောင်းဆိုထားပါတယ
်အခုသတင်းတွေကိုဆက်လက်တင်ဆက်ပေးသွားမှာပါCOVID-19 ကူးစက်ရောဂါကြောင့်ထိုင်းနိုင်ငံမှာအရေးပေါ်ကာလကိုမေလ30ရက်နေ့ထိတိုးမြင့်ထားလိုက်တဲ့အတွက်မြန်မာရွှေ့ပြောင်းအလုပ်သမားတွေနေရက်ပြန်ရေးအခက်တွေ့နေကြပါတယ်။မိကလျာမွန်ကစူးစီးတင်ဆက်ထားပါတယ်
။မေလ3ပိုင်းမှာမြန်မာနိုင်ငံကိုပြန်လာကျင်နေတဲ့ထိုင်းနိုင်ငံရောက်အလုပ်သမားတွေအခက်ခဲကြုံတွေ့နေရတဲ့အကြောင်းကိုဘန်ကောက်မြို့နီးအလုပ်ရုံတစ်ခုကနေထွက်ခွာလာတဲ့ကိုဇော်အောင်ကအခုလိုပဲပြောပါတယ်
ဘန်ကောက်မှာနေတယ်ဘန်ကောက်ကနေပြီးတော့ဒီရလူလေးပြန်မယ်ဆိုတော့ကျတော့ကျွန်တော်ဒီရလူကြီးကျွန်တော်လာရတာလာတော့ဒီရတော့ညပိတ်ထားတယ်ပြန်မရတော့ဆိုတော့ကျွန်တော်ဒီမှာနေနေရတယ်ဆိုင်ကလည်းကျွန်တော်လက်မခံတော့ဖြစ်နေလမ်းပေါ်မှာလည်းဟိုလင်းရင်းနဲ့လာခေါ်မယ်လို့လည်းကြားရတယ်ကားနဲ့လည်းပြန်နေလို့လည်းကြားရတော့ကျွန်တော်ဘလို့ပဲဖြစ်ပြီးပြန်လို့ရလို့ချင်းကျွန်တော်ပြန်မလို့မှားရခင်ဗျာရတဲ့ဟာနဲ့
မြန်မာအလုပ်သမားတွေအနေနဲ့ထိုင်းနိုင်ငံရဲ့တည်ဆဲဥပဒေကိုလေးစားနိုင်လာပြီးပြန်မဲ့နေရက်တွေကိုမြန်မာတန်ယုံကနေကြီးညာချက်ထုတ်ပြန်မှသာပြန်သိတယ်လို့လဲထိုင်းမြန်မာကြီးဆိုင်ရွှေ့ပြောင်းလို့သမားခွေရေးကွန်ရက် MWRN ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပဲဆိုပါတယ်
ကျွန်တော်မြန်မာနိုင်ငံသားတွေကကိုယ့်ရဲ့နေရက်နေရက်ကိုပြန်မယ်ဆိုလို့ရှိရင်ကာဖျူးအမိန်ရက်လဲဒီမေလကုန်ပြီရှိနေတဲ့အခါမှာကျွန်တော်မြန်မာနိုင်ငံအစိုးရကမီလာတည်းနဲ့ဆိုင်မှာကိုယ့်ရဲ့နိုင်ငံသူအသွေးသားတွေအားလုံးလှိုက်လဲပြီးငါဆိုနေကြိုးစားဖို့ပြင်ဆင်ထားတော့လေတစ်ဖက်နိုင်ငံရဲ့တည်ရဲ့ဥပဒေကိုကျွန်တော်ကျော်လွှားနိုင်ခြင်းမရှိလို့အဲ့လိုအဟံသာဖြစ်နေတာပါခင်ဗ
ျနေရပြန်ဖို့ခက်ခဲမျိုးမျိုးရှိနေတယ်လို့မြန်မာပြည်ရောက်ရင်ကွာလန်တီးမှလည်းနေရအောင်မှနဲ့ပြီးတော့ထိုင်းနိုင်ငံနဲ့ပြန်ဝင်ဖို့ခက်ခဲဖြစ်မှဆိုလို့လောလောဆယ်ပြန်ဖို့မစင်စားသေးဘူးလို့လည်းဖူကက်မှအိမ်လှပန်းဆိုင်လှုပ်လှုပ်နေတယ်မယမင်းဤကအခုလိုဆိုပါတယ်
ပြန်ရတခါလေးအိမ်ပြန်မရဘူးလေ။ပေါ်တဲ့တင်းက28ရက်နေရမလို့ကြားတယ်။အဲဒီမှာ9ရက်28ရက်တောင်နေရမှလို့ကြားတယ်။28ရက်တောင်နေရမှဆိုတော့အဲဒါကြောင့်ပြီးတော့ပြန်လာရင်လည်းခက်ခဲပြစ်မှကြောက်တယ်
။ထိုင်းနိုင်ငံမှာတရားဝင်ရောတရားမဝင်မှလှုပ်လှုပ်နေတဲ့မြန်မာအလုပ်သမား3တန်းဝန်းကျင်ရှိနေတယ်လို့လောက်သမားကြီးလှောက်ရှားနေသူတွေခန့်မှန်းထားပြီးတော့ပြီးခဲ့တဲ့ကြံရက်မတိုင်ခင်မှာမဲဆောက်မြဝတီလန်းကနေအလုပ်သမား6တန်းနီးပါးလောက်ပြန်လာခဲ့ပြီးဖြစ်ပါတယ်ရှင်။
ဆက်ပြီးတော့ဆက်သွယ်မင်းမြန်ချက်ကိုတင်ဆက်ပေးသွားမှာပါမေလ3ရက်နေ့ဟာကမ္ဘာစံနယ်စင်လွတ်လပ်ခွင့်နေ့ဖြစ်သလိုလူထုရွေးကောက်တင်မြောက်တဲ့တောင်ဆန်းစုကြည်ခေါင်းဆောင်တဲ့ဒီမိုကရေစီအစိုးရခေတ်မှာလဲမီဒီယာတွေအပေါ်ဖိနှိပ်ချုပ်ချယ်မှုတွေရှိလာနေတဲ့ဆိုတဲ့အကြောင်းကိုတိုင်းနာသတင်းဌာနအများစုပါဝင်ဖွဲ့စည်းထားတဲ့နိုင်ငံတကာမြန်မာသတင်း PNN ရဲ့မူဝါဒရေးရာဥက္ကဋ္ဌနမ်ဖိုးရီကိုနမ်ဟ ோம் ကနေဆက်သွယ်မင်းမြန်ရမှာအခုလို့စပြောပါတယ်
လက်ရှိမှာနိုင်ငံရဲ့မီဒီယာလွတ်လပ်မှုအခြေအနေကိုပြောမယ်ဆိုရင်မြန်မာနိုင်ငံအတွင်းထဲမှာကြီးမားမီဒီယာတွေဖြစ်စေတိုင်းရင်းသားပြည်နယ်ဒေသတွေကဟိုဟာမီဒီယာတွေဖြစ်စေပေါ့နော်ဒီလွတ်လပ်မှုလို့ပြောမယ်ဆိုရင်လွတ်လပ်စွာသတင်းရယူရေးသားဖော်ထုတ်ခွင့်အတိုင်းတာကတော့ဆွန့်လွတ်မှုတွေစိန်ခေါ်မှုတွေကတော့အများကြီးရှိနေတယ
်အဲ့ဒီစိန်ခေါ်မှုတွေကဘာတွေလဲရှင
့်2020ထဲမှာတင်ကို တရင်မီဒီယာတွေကိုတရင်ထောက်တည်ရဲ့တရင်တော်ရောက်ရယူခွင့်နေဆိုလို့ရှိရင်လည်းအဖမ်းစီးခံရတာတွေရှိတယ်။တန်တရားတွေနဲ့ပေါ့နော်။အဲ့ဒီဟာကနောက်ဆက်တွဲရပြီးတရင်မီဒီယာသမားတွေကိုဆက်လက်ပြီးတော့တရင်မီဒီယာလုပ်ငန်းထဲမှာခွင့်ထဲမှာမရှိတော့အောင်မလုပ်တော့အောင်ကိုထုတ်ထုတ်ရှင်တဲ့ရည်ရွယ်ချက်တွေအများကြီးပါတော့ဗော။ဒါကြောင့်မို့ဒီစိန်ခုံမှုတွေကအရင်နှစ်တွေထက်တော့ပိုပြီးကြီးမားတယ်လို့ပြောနိုင်တာပေါ့နော်။
မြန်မာဒေတာနဲ့တိုင်းဒေတာမီဒီယာနဲ့ပတ်သက်ပြီးကွာဟမှုအခြေအနေကဘယ်လိုရှိပါသလဲရှင့
်လွတ်လပ်မှုကတော့မရှိတာကတော့တူတူပဲသို့တော်လည်းမြန်မာဒေတာလို့ပြောမယ်ဆိုတာတဲ့ကိုဒီမျိုးကြီးကြကြီးမှာအခြေစိုက်တဲ့မီဒီယာတွေပေါ့နော်အဲ့ဒီမီဒီယာဌာနတွေရဲ့သတင်းထောက်တွေကတော့ဘာဖြစ်တခုခုဖြစ်တယ်ဆိုလို့ရှိရင်သူက action ယူရတာတွေအတိပေးရတာတွေကမြန်ဆန်မှုရှိတယ်သို့တော်လည်းဒီတိုင်းသားဒေသတွေမှာဆိုလို့ရှိရင်တည်င်းထောက်တွေကအရေးအတွက်အဖြစ်ကနည်းတယ်တည်င်းရယူတဲ့အခါမှာတော့မှလွတ်လပ်မှုဟာတော်တော်စိတ်ပူစရာဖြစ်တယ်ပေါ့နော်ပြီးရင်ဘယ်မရအောင်တင်ဆက်တဲ့အခါမှာလည်းစိန်ခုံမှုရှိတယ်ဒီတည်င်းအပေါ်မှာလူရဆွဲပြီးတော့လူရပုံမှန်နဲ့အချိန်မရွေးတရားဆွဲနိုင်တဲ့အခြေအနေတွေလည်းရှိတယ်ဆိုတော့အဲ့လိုရင်ဆိုင်လာတဲ့အခါကျလို့ရှိရင်လည်းဒီတိုင်းသားဒေသတွေကတည်င်းထောက်တွေကိုအနောက်ကနေပြီးတော့ဥပဒေကြောင့်အဖြစ်ထောက်ကူပေးမဲ့အစုအဖွဲ့ဆိုတာလည်းမရှိသလိုဖြစ်နေတာပေါ့နော်ဒါကကွာဟချက်ပေါ့
နောက်တစ်ခုကလွတ်လပ်စွာရေးသားခွင့်ထုတ်လွှင့်ခွင့်အမှန်တကယ်ရရှိဖို့လူထုကအစိုးရကဘယ်လိုလုပ်သင့်ပါသလဲရှင
့်လူထုကလည်းသတင်းမီဒီယာရဲ့ရေးပါမှုကိုသိချာနားလည်ဖို့လိုတယ်တစ်ဖက်မှာလည်းအဲ့လားတူပဲအခုလက်ရှိမှာဆိုလို့ရှိရင်အစိုးရကမြန်မာနိုင်ငံကငြိမ်းချမ်းရေးလုပ်ငန်းစီကိုအကောင့်ထည့်ဖို့ဆောင်တဲ့ကာလလည်းဖြစ်တယ်ဒီလိုကာလကြီးမှာမီဒီယာကိုပို့ပြီးတော့ကြီးမြောင်းလာအောင်လုပ်တယ်ဆိုလို့ရှိရင်ဒီရဲ့ငင်းကြင်းလုပ်ငန်းစဉ်ပေါ်မှာလည်းစိုးကျိုးတရားမှုတွေရှိလာနိုင်သလိုဖက်ဒရယ်ကိုတိဆောက်တောင်းမြန်မာနိုင်ငံရဲ့အခြေအနေကလည်းလူရပန်းတိုင်ကိုရောက်ဖို့တော့တော်တော်ကြံ့ကြောက်မယ်လို့မြင်တယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
မွန်ပြည်နယ်တထုံမြို့နယ်မှာ KNU ကရင်အမျိုးသားစည်းရုံးကဖွင့်လှစ်ထားတဲ့ COVID-19 ကျန်းမာရေးစစ်ဆေးဂိတ်၃ခုအပြည်လက်ကုံတုံးကတက်မတော်ဖိအားပေးမှုကြောင့်ဖျက်သိမ်းလိုက်ရတယ်လို့ KNU ဖက်ကပြောပါတယ်။နှင်းဆက်ဂိတ်တွေကိုတရုတ်နိုင်ငံဖက်ကပိတ်ထားတဲ့အတွက်ရှမ်းပြည်မြောက်ပိုင်းမူဆယ်နမ်ခမ်းမြို့ကပြောင်းဆိုင်တောင်လူတွေအခက်အခဲဖြစ်နေရပါတယ်
။တရုတ်ရှင်တွေအခုနားဆင်ကြကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းပါပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ။ဆင်းရဲတဲ့နိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကရောဂါပိုပြန့်ပွားမှုမရှိအောင်အကူအညီပေးဖို့နဲ့လူသန်းပေါင်းများစွာရဲ့အသက်အန္တရာယ်ကိုအကာအကွယ်ပေးနိုင်ဖို့အတွက်အကူအညီရန်ကုန်ဝယ်ကိုတွန်းပြန်ချထားပေးဖို့ကုလသမဂ္ဂကပန်ကြားလိုက်ပါတယ်။ဒီကရောဂါအတွက်ရန်ကုန်ဝယ် 6.8 ဘီလီယံချထားပေးဖို့လိုအပ်နေတယ်လို့ကုလသမဂ္ဂအကြီးအမှုချုပ်အန်တိုနီယိုဂူဒရက်စ်ကချက်တဲ့ဗီနေမှာပြောပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအခြေခံမတ်ခလုတ်ကော့ကလည်းဖွံ့ဖြိုးဆဲနိုင်ငံအများပြားမှာနောက်3လကနေ6လအတွင်းဒီကရောဂါဖြစ်ပွားမှုအခြေအနေအထွတ်ထိပ်ရောင်းအောင်မဟုတ်ဘူးလို့ခန့်မှန်းပေမဲ့လက်ရှိအချိန်မှာကိုပဲအလုံးလက်မဲ့ဖြစ်ပြီးဝင်ဝင်မရှိတာစားနပ်ရိက္ခာမလုံမလောက်ဖြစ်နေတာနဲ့ကလင်းငယ်တွေကိုကာကွယ်ဆေးထိုးမပေးနိုင်တာမျိုးတွေရှိနေတယ်လို့ပြောပါတယ်။ John Hopkins တက္ကသိုလ်စစ်တမ်းမှာတော့ကျန်းသပိနေ့ထိကိုရိုနာဗိုင်းရပ်စ်ရောဂါပိုးအကူအဆက်ခံရသူဟာကမ္ဘာတလောမှာ3,800,000ကျော်နေပြီးသေဆုံးရသူက2,600,000ခွဲကျော်ရှိနေပြီလို့ဖော်ပြထားပါတယ်။ရုရှားနိုင်ငံဟာကျန်းသပိနေ့မှာပြင်းထန်တဲ့ဂျာမနီနိုင်ငံတွေထက်ကိုရိုနာဗိုင်းရပ်စ်ကာယောဂါပိုးအကူအဆက်ခံရသူအရေအတွက်ပိုများသွားတာမို့အခုဆိုကမ္ဘာမှာဒီရောဂါအပိုးအကူအဆက်ခံရသူပြင်းစမမြောက်အများဆုံးနိုင်ငံဖြစ်လာပါပြီ။ဒီရောဂါဖြစ်ပေါ်ရာဗဟိုဌာနဟာမော်စကိုမြို့တော်ဖြစ်နေပြီးအခုဆိုအကူအဆက်ခံရသူ9,000ကျော်ရှိနေပြီလို့အစိုးရကထုတ်ပြန်ပေမဲ့မော်စကိုမြို့တော်ဝင်ကတော့3,000လောက်ရှိနိုင်တယ်လို့ခန့်မှန်းပါတယ်။ထိုင်းနိုင်ငံမှာရွှေပြောင်းလုပ်သားတွေတုံးမှုCOVID-19 အရေးပေါ်တယ်လီဖုန်းလိုင်းဝန်ဆောင်မှုကိုစတင်လိုက်ပြီလို့ကုသရောဂါထိန်းချုပ်ရေးဌာနကပြောပါတယ်။ဒီအရေးပေါ်လိုင်းကိုမြန်မာ၊ခမာ၊လာအိုစ်နဲ့ဗီယက်နမ်စကားတွေနဲ့ဆက်သွယ်နိုင်ပြီးအရေးပေါ်လိုင်းနံပါတ်က1422ဖြစ်ပါတယ်။ COVID-19 ရောဂါရှိမရှိစစ်ဆေးဖို့ဓာတ်ခွဲနမူနာယူလာမှအသုံးပြုတဲ့နှကောင်းတုပ်ပတ်တန်းထုတ်တဲ့ကယ်လီဖိုးနီးယားအခြေစိုက်ကိုပန်ဒါနော့စတစ်စိတ်တစီကုမ္ပဏီကို Apple နည်းပညာကုမ္ပဏီကြီးကဒေါ်လာ10သန်းအကူအညီပေးသွားမယ်လို့ပြောပါတယ်။တောက်ကြံနေမနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။ တော်တာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာချပါစေ။ဒီဝေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ဗျတတ်တော့
This program has come to you from the Voice of America, Washington.